Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ28ရက်တနင်္ဂနွေနေ့မနက်ခင်း VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထိုင်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 40 51လိုင်းလမီတာ190တို့ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ယောကခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူချိန်ညားပါမယ်ဟောင်ကောင်ကဆန္ဒပြလူအုပ်ကိုရဲတပ်ဖွဲ့ကမျက်ရည်ရိုးပုံတုံးပြီးတော့လူစုခွဲခဲ့ပါတယ်ရိုဟင်ဂျာတွေဌာနေပြန်ရင်းနဲ့ပတ်သက်ပြီးမြန်မာကိုယ်စားလှယ်အဖွဲ့နဲ့ဒုက္ခသည်တွေဆွေးနွေးနေကြပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
ခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့တရုတ်ပြည်ထဲကကိုပိုင်အုပ်ချုပ်ခွင့်ရဒေသကလူတွေကိုတရုတ်အစိုးရကခေတ်မီနည်းပညာတွေနဲ့ထောက်လှမ်းကြည့်နေတဲ့အကြောင်
း A year ago and she said when she passed the checkpoint she saw at least 8 images of her showing on the screen were in different locations
ထောင်ချခံထားရတဲ့ဝီကာစီးပွားရေးပညာရှင်တဦးရဲ့သမီးဖြစ်သူပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါအဲ့ဒီနောက်တနင်္ဂနွေနေ့မနက်ခင်းတိုင်းနားဆင်နေကြဥအောင်ခေရဲ့မြန်မာအရေးသုံးသပ်ချက်နဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာတွေလေ့လာနိုင်ပါတယ်ရှင်အစီအစဉ်ဒုတိယပိုင်းမှာတော့စနေနေ့ညကဓာတ်ရိုက်လေ့လံဆွေးနွေးကအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့ဇူလိုင်လ28ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါမယ်ရှင
်ဟောင်ကောင်ကယထာဘူဒာယုံတစ်ခုအတွင်းစနေနေ့ကထောက်နဲ့ချီတဲ့ဆန္ဒပြသူတွေကိုရှင်းလင်းဖို့ရဲတပ်ဖွဲ့ကမျက်ရည်ရိုးပုံးနေပြစ်သွင်းပြီးအတင်းစီးနှင်းဝင်ရောက်ခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလူရန်ကားတချို့ရဲ့အကြမ်းဖက်တိုက်ခိုက်မှုကိုရဲဘက်ကတုံ့ပြန်ကင်တွယ်ဖို့နှေးကွေးခဲ့တယ်ဆိုပြီးဆန္ဒပြသူတွေကခွင့်ပြုချက်မရှိဘဲခြိတက်ကန့်ကွက်ခဲ့ကြတာပါ။ယွန်လောင်ယထာဘူရာယုံအတွင်းမှာအဓိကယုံနှိမ်နင်းရေးရဲတွေကနံပါတ်ဒုတ်တွေဝှေ့ယမ်းပြီးအသက်ရှူကိရိယာတွေနဲ့ဆောက်လုပ်ရေးလုပ်ငန်းသုံး helmet အုပ်ထုပ်တွေစောင့်ထားတဲ့လူငယ်တွေနောက်ကိုလိုက်ခဲ့ကြတဲ့ပုံတွေကိုစနေနေ့ညကသတင်းထောက်တွေတင်ထားတဲ့ဗီဒီယိုတွေထဲမှာတွေ့ရပါတယ်။လူရန်ကားတွေရဲ့တိုက်ခိုက်မှုကိုရဲတပ်ဖွဲ့ရဲ့တုံ့ပြန်ကင်တွယ်မှုအပေါ်ထောက်နဲ့ချီတဲ့ဆန္ဒပြသူတွေကဒီမတိုင်ခင်နိုင်ပိုင်းအလိုမှာတော့မြို့စွန်ပိုင်းနဲ့လူနေချဲတဲ့ရက်ွက်တွေအတွင်းချီတက်ဆန္ဒပြခဲ့ကြပါတယ်စီးပွားရေးလုပ်ငန်းတွေပိတ်ထားကြဆဲဖြစ်တယ်လို့လူတွေလည်းအပြင်းမထွက်ကြပါဘူးပြီးခဲ့တဲ့သတင်းပတ်တုန်းကလူရန်ကားတွေရဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ချီတက်ပွဲမှာမပါသူတွေနောက်သတင်းတောက်တွေနဲ့လွတ်တော်အမတ်တအူးပါထိခိုက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်ခံရမှုကြောင့်စိတ်ဆိုးဒေါသထွက်နေတဲ့တက်လက်ပိုင်းနဲ့တက်ကြီးပိုင်းတွေပါပါဝင်လာတဲ့ငိမ့်ချန်းစွာချီတက်ပွဲကရဲတပ်ဖွဲ့ရဲ့ရှင်းလင်းမှုကြောင့်အဆုံးသတ်သွားခဲ့ပါတယ်။လူပေါင်း45ဦးထိခိုက်ဒဏ်ရာရခဲ့ပြီးတချို့အပြင်းထန်ဒဏ်ရာရခဲ့တဲ့ဇူလိုင်လ21ရက်နေ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးလူ12ယောက်ကိုဆွဲချက်တင်ထားပါတယ
်။ဒီနေ့ကုန်ပိုင်းကျင်းပမဲ့ဒေသဆိုင်ရာရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့သူတချို့ကိုကိုယ်စားလှယ်လောင်းစင်းရင်ကနေဖယ်ရှားလိုက်တဲ့အတွက်ရုရှားနိုင်ငံမော်စကိုမြို့မှာစနေနေ့ကဆန္ဒပြပွဲတွေဖြစ်ခဲ့ပြီးလူ1000ကျော်ကိုရဲတွေကဖမ်းဆီးလိုက်ပါတယ်။ခွင့်ပြုချက်မရဘဲမော်စကိုမြို့လယ်မှာလုပ်တဲ့အဲ့ဒီဆန္ဒပြပွဲတွေကလူ1000ကျော်ကိုပုံမှန်အမျိုးမျိုးနဲ့ဖမ်းဆီးခဲ့ရကြောင်းရုရှားရဲတွေက TASS နဲ့ RIA သတင်းဌာနတွေကိုပြောပါတယ်။အချို့ကတော့ရဲကအကြမ်းဖက်ဖမ်းဆီးခဲ့ပြီးရဲနဲ့ဆန္ဒပြသူတွေကြားနှစ်ပန်းလုံးခဲ့တာမျိုးတောင်ရှိခဲ့တယ်လို့ရဲကနံပါတ်တုပ်သုံးပြီးရုံးရင်းဆန်ခတ်တွေဖြစ်ခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။စရီမာရှိရဲ့နေ့ကျင်းပမဲ့မော်စကိုမြို့တော်ကောင်စီရွေးကောက်ပွဲဝင်မဲ့အတိုက်ခံကိုယ်စားလှယ်တွေကိုတတ်မှတ်ချက်နဲ့မကန့်ညီဘူးဆိုတဲ့အကြောင်းပြပြီးကိုယ်စားလှယ်စီးရင်ကနေပယ်ဖျက်ခဲ့တာကြောင့်ဒီစနေနေ့မှာဆန္ဒပြကြဖို့အတိုက်ခံခေါင်းဆောင် LSC Navalny ကလှုံ့ဆော်ခဲ့တာပါစနေနေ့ဆန္ဒပြပွဲမှာလူ3500ကျော်ပါဝင်ခဲ့ပါတယ
်ဟွန်ဒူရက်စ်နိုင်ငံသားမာဗင်ရီဘီယာမာတီနက်စ်ကိုသူ့ဇနီးနဲ့ခွန်လလအရွယ်ကလေးငယ်တို့ရှေ့မှာပဲအမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်ဌာနတာဝန်ရှိသူတွေကဖမ်းဆီးခဲ့ပါတယ်။မာဗင်ရီဘီယာမာတီနက်စ်ကိုယာယီထိမ့်သိမ်းထရာစိန့်ထာမန်နီပါရစ်ထောင်ကိုတယ်လီဖုန်းဆက်နေတဲ့အကူအညီပေးသူတဦးနဲ့အတူမိသားစုကတော့ဧကန်နဲ့မှစုဝေးနေကြပါတယ်။ဖမ်းခံထားရတဲ့ရာဘီယာမာတီနက်စ်နဲ့မိသားစုတွေ့ခွင့်ရဖို့ကြိုးစားနေပေမဲ့ တွဲခွင့်ရမယ်ရမတိုင်ခင်မှာပဲတခြားထောင်ကိုပြောင်းလိုက်မယ်အရေးနဲ့လည်းရင်ဆိုင်နေရတာပါသူတို့နေထိုင်ရာလွေဆန်းနာပြည်နဲ့ချဲမန်နဲ့ကီလိုမီတာ300လောက်ဝေးတဲ့အိုက်စ်ရဲ့ထိမ့်သိမ်းရေးစခန်းဖိုင်းပါရီယာကိုရာဘီယာမာတီနက်စ်ပြောင်းရွှေ့မှာကြောင့်ခင်ပွန်းဖြစ်သူကိုမတွေ့လိုက်ရတော့မယ့်အခြေအနေကိုဇနီးကစိုးရိမ်နေတာပါအမေရိကန်မျိုးကြီး10ခုမှာတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုအကြည့်အကျဲစီးနှင်ရှာပွေမဲ့အစီအစဉ်ကအများစုအကောင့်အထည်မပေါ်ခဲ့တာကြောင့်ဌာနေပြန်ပို့ဖို့ရည်မှန်းခံထားရတဲ့အထောက်ထားမဲ့ရွှေ့ပြောင်းဝင်ရောက်သူမိသားစုတွေအတွက်တော့ဇူလိုင်လလယ်ပိုင်းသတင်းပတ်မှာယာယီအနေနဲ့စိတ်သက်သာရာရရှိခဲ့ပါတယ်။လူပေါင်း 2,100 နီးပါးဖမ်းဆီးဖို့ရည်ရွယ်ထားတဲ့အထက်ကစုစုပေါင်း35ယောက်ဖမ်းဆီးခဲ့ကြောင်းလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနယာယီညွှန်ကြားရေးမှူးမက်ထရူးအယ်ဗန်စ်ကပြောပါတယ်။ဒါပေမဲ့လည်းအခုဖန်ခံထားတဲ့ရာဘီယာမာတီနက်စ်ရဲ့လာသားအရွယ်ကလေးငယ်ကတော့ဖခင်မရှိဘဲအမေရိကန်နိုင်ငံသားအဖြစ်ကြီးပြင်းရတော့မယ့်အခြေအနေကိုမိသားစုကစိုးရိမ်နေကြပါတယ်ရှင်
။ဗြိတိန်နိုင်ငံဥရောပသမဂ္ဂကခွဲထွက်ခြင်းဟာကြီးမားတဲ့စီးပွားရေးအခွင့်အလမ်းတစ်ရပ်ဖြစ်ပေမဲ့သူ့မတိုင်ခင်ကဝန်ကြီးချုပ်တာဝန်ယူခဲ့တဲ့သရီဇာမေကစိုးရတဲ့အခြေအနေတစ်ရပ်ကြုံရတော့မယ့်သဘောမျိုးနဲ့ကင်တွယ်သွားခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကစနေနေ့မှာပြောပါတယ်။ဥရောပသမဂ္ဂခွဲထွက်ပြီးကုန်သွယ်ရေးညှိနှိုင်းမှုနဲ့တိုင်းပြည်စည်းဝါးရေးအရှိန်မြင့်အောင်လွတ်လပ်တဲ့ကုန်သွယ်စိတ်ကမ်းတွေဖွင့်လှစ်သွားမယ်လို့မန်ချက်စတာမှာပြောကြားတဲ့သူ့ရဲ့မိကုံးမှာမစ္စတာဂျွန်ဆန်ကထည့်သွင်းသွားတာပါ။အခက်အခဲကြုံရတဲ့မြို့နယ်ပေါင်း100ကိုဒေါ်လာ4ဘီလီယံခွဲထောက်ပံ့ဖို့ကတိပေးလိုက်ပြီးဒါဟာသယ်ယူပို့ဆောင်ရေးနဲ့အင်တာနက်ဘရော့ဘန်ဆက်သွယ်ရေးပုံမှုကောင်းမွန်လာစေဖို့ဖြစ်တယ်လို့ပြောပါတယ်။ဥရောပသမဂ္ဂကခွဲထွက်ခြင်းဟာဗြိတိန်နိုင်ငံရဲ့အချုပ်အခြာအာဏာကိုပြန်လည်ရယူလိုက်ခြင်းသာမကဗြိတိန်ရဲ့မြို့ရွာတွေကိုယ်ပိုင်အုပ်ချုပ်ခွင့်ကိုလည်းရယူလိုက်ခြင်းဖြစ်တယ်လို့သူကဆိုပါတယ်
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကောင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာကရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံပြီးဌာနေပြန်ရေးစတင်ဆွေးနွေးနေပါတယ်။မနေ့စနေနေ့ကကုတူပလောင်ဒုက္ခသည်စခန်းမှာဒုက္ခသည်ကောင်းဆောင်တွေနဲ့တွေ့ဆုံပွဲမှာတော့ဒုက္ခသည်တွေဘက်ကနိုင်ငံသားဖြစ်ခွင့်တောင်းဆိုခဲ့ကြပါတယ်။ဒုက္ခသည်စခန်းတွင်မှာတော့မိုးရွာတဲမှာထီးတွေဆောင်ပြီးဒုက္ခသည်တွေကအစည်းအဝေးခန့်အပြင်မှာဆွေးနွေးပွဲရလဒ်ကိုစောင့်ဆိုင်ခဲ့ကြပါတယ်။မနေ့စနေနေ့ဆွေးနွေးပွဲမှာတော့ဒုက္ခသည်တွေဘက်ကတောင်းဆိုကြတဲ့နိုင်ငံသားဖြစ်ခွင့်မှာသဘောတူညီချက်မရချောင်းနဲ့ရိုဟင်ဂျာတွေအတွက်နိုင်ငံတကာအကာအကွယ်ပေးရကိုလည်းတောင်းဆိုခဲ့တယ်လို့ဆွေးနွေးပွဲမှာပါခဲ့တဲ့ဒီလ်မိုဟာမက်ကသတင်းထောက်တီကိုပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာလဲဒုက္ခသည်စခန်းတွင်မှာမြန်မာကိုယ်စားလှယ်အဖွဲ့နဲ့ထပ်ပြီးဆွေးနွေးကြမှာပါ။ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားသဘောတူညီချက်နဲ့ဆောင်ရွက်ခဲ့ပေမဲ့အခုချိန်ထိမအောင်မြင်သေးပါဘူး။ဒုက္ခသည်တွေဌာနေပြန်နိုင်မဲ့အခြေအနေမရှိသေးဘူးလို့ကုလသမဂ္ဂဘက်ကပြောဆိုနေသေးဖြစ်ပြီးဒုက္ခသည်တွေဌာနေပြန်ရေးဟာလဲဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီဆန္ဒအလျောက်ဖြစ်ရမယ်လို့ပြောဆိုနေတာပါ။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းအမှတ်ကန်ချက်မပေးပါဘူးရှင်
။ချောင်းကျင်းမြောက်ဥရောပကချင်ဆွေးနွေးပွဲကိုဇူလိုင်25ကနေ28ရက်နေ့အထိချက်ပြည်သူသမ္မတနိုင်ငံမှာကျင်းပနေပြီးကချင်ဒုက္ခဒေသကဒုက္ခစစ်ပေးဒုက္ခတဲ့ IDP တွေကိုဘယ်လိုကူညီသွားကြမလဲဆိုတဲ့ကိစ္စကိုအလေးထားဆွေးနွေးကြပါတယ်။ဒါ့အပြင်ဥရောပရောက်ကချင်လူငယ်တွေကြားမိမိတို့ရိုးရာယဉ်ကျေးမှုကိုဘယ်လိုလက်ဆင့်ကမ်းတည်ဆောင်ကြမလဲဆိုတာနဲ့ကချင်လူမျိုးတွေစုစုစည်းတွေ့ဆုံပြီးရင်းနှီးမှုပိုရအောင်လှုပ်တဲ့ပွဲဖြစ်တယ်လို့ပွဲစီစဉ်သူတဦးဖြစ်တဲ့ချက်ပြည်သူသမ္မတနိုင်ငံကကိုနော်ဂျာက VOA မြန်မာပိုင်းကိုပြောပါတယ်။ European ကချင်ဆမနာပွဲကို Netherlands နိုင်ငံမှာ2013ကစတင်ပြီးကျင်းပခဲ့တာဖြစ်ပြီးဒိမန်နော်ဝေဂျာမနီနဲ့ဒီနှစ်မှာတော့ချက်ပြည်သူသမ္မတနိုင်ငံတွေမှာကျင်းပနေတာဖြစ်ပါတယ်။ဒီပွဲကိုတစ်ကမ္ဘာလုံးမှာရှိတဲ့ World Kitchen Congress အဖွဲ့ဝင်တွေတက်ရောက်သလို Sweden, Netherlands, Germany, Czech, Britain ကကိုယ်စားလှယ်တွေတက်ရောက်ပြီးစုစုပေါင်းလူ80လောက်ရှိမယ်လို့ခန့်မှန်းပါတယ်။ ဥရောပနိုင်ငံတချို့ကိုရောက်နေတဲ့ကချင်တိုင်းသားတထောင်ကျော်ရှိမယ်လို့အကြံဉာဏ်ခံမှန်ပါတယ်
။ပါကစ္စတန်နိုင်ငံမှာစနေနေ့ကစစ်သွေးကြွတွေရဲ့တိုက်ခိုက်မှုနှစ်ခုအတွင်းအနည်းဆုံးပါကစ္စတန်စစ်သား10ဦးကျဆုံးခဲ့တယ်လို့စစ်တပ်ကပြောပါတယ်။မြောက်ပိုင်းဝါဇီရစ်စတန်ဒေတာဂါဗက်စ်ဧရိယာကလုံခြုံရေးစခန်းတစ်ခုအနီးစစ်တပ်ကင်းတန်းကိုအာဖဂန်နယ်ဇက်ကနေစစ်သွေးကြွတွေပစ်ခတ်ခဲ့တဲ့ပထမတိုက်ခိုက်မှုအတွင်းပါကစ္စတန်စစ်သား6ဦးကျဆုံးခဲ့တာဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားသင်္ဘော Wise Honor School ဖန်ဆီးထားတဲ့အမေရိကန်ပြည်ထောင်စု USMS အရာရှိတွေကပြည်ထောင်စုတရားရုံးရဲ့အမိန့်နဲ့အညီအဲ့ဒီသင်္ဘောကိုဘယ်လိုထူခွဲရောင်းချမယ်ဆိုတာစဉ်းစားနေပါတယ်။ရောင်းရငွေကိုတစ်ချိန်ကမြောက်ကိုရီးယားမှာအဖမ်းခံရပြီးနောက်သေဆုံးသွားတဲ့အော်တိုဝမ်ဘီယာမိသားစုကိုပေးမပေးဆိုတာကိုတော့တရားရုံးကတရားဝင်မဆုံးဖြတ်ရသေးပါဘူး။ Direct from Washington The
Voice of America VOA ဇူလိုင်လ28ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိင်ကြီးထိုင်းနဲ့ကိုညာဝေးအောင်တို့ပြောပြပေးသွားကြတာပါရှင်။အခုတရုတ်အစိုးရကကိုပိုင်အုပ်ချုပ်ခွင့်ရဟွေကတိုင်းရင်းသားတွေအပေါ်မှာဘလို့သဘောထားတယ်လဲဆိုတာပြောပြပါမယ်။တရုတ်အစိုးရဟာရှင်ချန်းဝီကာကိုပိုင်အုပ်ချုပ်ခွင့်ရဒေသကလူတွေရဲ့နေ့စဉ်နေထိုင်လှုပ်ရှားမှုတွေကိုခေတ်မီနည်းပညာတွေနဲ့စောင့်ကြည့်နေတယ်လို့ထောင်ချခံထားရသူထင်ရှားတဲ့ဝီကာစီးပွားရေးပညာရှင်အီလ်ဟမ်တိုတီရဲ့သမီးကပြောပါတယ်။ထိမ့်သိမ်းရေးစခန်းတွေကလူနည်းစုဝီကာတွေအပေါ်တရုတ်အစိုးရရဲ့ပြုမှုဆက်ဆံမှုတွေမှာတရုတ်ဗီဒီယိုစောင့်ကြည့်ထောက်လှမ်းရေးလုပ်ငန်းကြီး Hick Vision ပါဝင်နေတာကိုအမေရိကန်အစိုးရကပြစ်ဒဏ်ခတ်အရေးယူဖို့တုံ့တက်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အချိန်မှာသူမကအခုလိုပြောလိုက်တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဆိုင်ရာ VOA သတင်းတောက် Nick Chen ရဲ့သတင်းကိုမတ်သိန်ကီထိုက်ကပြောပြပါမယ်ရှင
်တရုတ်နိုင်ငံကစက္ကန့်နေမှာဟွီဂါမွတ်စလင်တသန်းကျော်ထိမ့်သိမ်းခံထားရပါတယ်တရုတ်ဘက်ကတော့တဟာပညာရေးမွမ်းမံစက္ကန့်တွေလို့ပြောပါတယ်ဒါပေမဲ့ဝေဖန်သူတွေကတော့ဟွီဂါတွေရဲ့ကိုယ်ပိုင်လက္ခဏာတွေနဲ့ဘာသာရေးယုံကြည်ချက်တွေကိုဖျက်ဆီးပစ်ဖို့ရည်ရွယ်ထားတာလို့ပြောကြပါတယ်။ယိုဟန်တိုတီတို့လိုဟွီဂါအခွင့်အရေးကောက်ွယ်သူတွေလည်းပဲဖိနှိပ်ခံထားရပါတယ်။ထင်ရှားတဲ့ပညာရှင်တူဖြစ်တဲ့ယိုဟန်တိုတီကတော့နိုင်ငံကိုကွဲသွားအောင်လုပ်မှုနဲ့တရုတ်အာဏာပိုင်တွေကဆွဲချက်တင်ခဲ့ပြီး2014ခုနှစ်ကတည်းကထောင်ဒဏ်တသက်ချမှတ်ထားတာဖြစ်ပါတယ်။သမီးဖြစ်သူကတော့သူ့ဖခင်ဟာခွဲထွက်ရေးဒါမှမဟုတ်လေအကျန့်ဖတ်မှုကိုဘယ်တော့မှအားပေးခဲ့သူမဟုတ်ဘူးလို့ပြောပါတယ်။တခြားမိသားစုဝင်တွေကဘာမှမပြောတော့မဲ့အရေးကိုစွန့်ရင်နေတဲ့ဂျိုဟာယိုဟန်ကရှင်ချမ်းမှာနေစဉ်လှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်ခံရတယ်လို့ပြောပါတယ်
။ A personal acquaintance of mine visited Uyghur region.
ပြီးခဲ့တဲ့နှစ်တုန်းကကျမရဲ့လူရင်းတယောက်ဝီဂါဒေသကိုသွားပါတယ်။စစ်စေးရိတ်ဂိတ်ကိုဖြတ်တဲ့အခါမှာမြို့ထဲကနေရာတွေထဲကအနည်းဆုံးပုံရိပ်၈ခုလောက်စကရင်ပေါ်မှာမြင်ခဲ့ရတယ်လို့ပြောပါတယ်။ဒါကအတော့ကိုအဓိပ္ပာယ်မဲ့တဲ့လှုပ်ရက်ပါ။ပုံကိုရေးလွတ်လပ်ခွင့်လုံးဝမရှိပါဘူး။
ဝီကာထိမ့်သိမ်းရေးစခန်းတွေအရေးမှာပါဝင်ပတ်သက်မှုဆွဲချက်နဲ့တရုတ်ဗီဒီယိုထောက်လှမ်းစောင့်ကြည့်မှုလုပ်ငန်း Hick Vision ရဲ့ပို့ကုန်တွေကိုပို့ပြီးထိန့်ချုပ်ဖို့အမေရိကန်ဘက်ကတုံ့တက်နေပါတယ်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံမတ်ကြီး Sam Brownback ကအခုလိုပြောပါတယ်
။ There are bills in Congress where people are
ချောင်းလုပ်ငန်းတွေနဲ့ပတ်သက်ပြီးစဉ်းစားဖို့အတွက်တွန်းအားပေးထားတဲ့ဥပဒေကြမ်းတွေလွှတ်တော်မှာရှိနေပါတယ်။ဒါပေမဲ့လည်း Hick Vision နဲ့ပတ်သက်လို့တော့ American အစိုးရကအထူးသဖြင့်စိုးရိမ်ချက်ရှိနေတာဖြစ်ပါတယ
်။ဝီကာထိမ့်သိမ်းရေးစခန်းတွေလက်ပတ်ရေးပံ့ပိုးပေးနေတဲ့ကုမ္ပဏီတွေကိုပြစ်ဒဏ်ခတ်အရေးယူရေးထောက်ခံကြောင်းအချင်းကြကန်ဝီကာပညာရှင်ယိုဟန်တိုတီရဲ့သမီးဖြစ်သူဂျီဟွာယိုဟန်ကပြောပါတယ
်။ No matter food company, technology company, camera company, no matter what company it is.
အစားအသောက်ကုမ္ပဏီ၊နည်းပညာကုမ္ပဏီ၊ကင်မရာကုမ္ပဏီ၊ဘားကုမ္ပဏီပဲဖြစ်နေပါစေ။အစ်စ်လားဒါမှမဟုတ်လဲအကြီးဖြစ်ဖြစ်အသေးဖြစ်ဖြစ်ထိန်းသိမ်းရေးစခန်းတွေလဲပတ်တာမှပါဝင်နေသမျှတော့ဒီလုပ်ငန်းတွေကိုမရှိစေချင်ပါဘူး။အမေရိကန်ဘက်ကဒီလုပ်ငန်းတွေကိုဒဏ်ခတ်ဖို့ကိုလည်းထောက်ခံပါတယ်
။ဘာသာရေးဆိုင်ရာအခွင့်အရေးဖိနှိပ်နေပါတယ်ဆိုတာကိုတရုတ်ဘက်ကညှင်းပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလူခန်းကအခုလိုပြောပါတယ်။
我必须指出中国不存在所谓的宗教迫害情况。
တရုတ်နိုင်ငံတွင်ဘာသာရေးလွတ်လပ်ခွင့်အခြေအနေနဲ့ဘာသာရေးဆိုင်ရာမူဝါဒတွေကိုအမေရိကန်ဘက်ကမှန်မှန်ကန်ကန်ရှုမြင်ဖို့နောက်ပြီးတော့ဘာသာရေးကိစ္စကိုအသုံးချပြီးအခြားနိုင်ငံရဲ့ပြည်တွင်းရေးကိုဆွဲဖက်မှုတွေရပ်ဖို့ကျွန်တော်တို့တောင်းဆိုပါတယ်
။ ယိုဟန်အပါအဝင်တခြားဘာသာရေးဖိနှိပ်ခံရသူတွေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့အင်ဗျူရောမှာမကြသေးခင်ကတွေ့ဆုံခဲ့ကြပါတယ်။တရုတ်နိုင်ငံတွင်းကဟွီဂါရီအဖို့ပြုမှုဆက်ဆံပုံနဲ့ပတ်သက်ပြီးတရုတ်တာဝန်ရှိသူတွေကိုဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့လဲအမေရိကန်ဘက်ကစဉ်းစားနေပါတယ်ရှင်။
မတင်ကြီးထိုက်ပြပြသွားတာပါရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်လွန်ခဲ့တဲ့လကထုတ်ပြန်တဲ့ကမ္ဘာ့ဘဏ်အုပ်စုရဲ့မြန်မာစီးပွားစောင့်ကြည့်ရေးပထမ6လပတ်အစီရင်ခံစာမှာစီးပွားရေးအရှိန်အဟုန်မပြတ်အောင်ဆောင်ရွက်ရမှာတွေကိုဖော်ပြထားပါတယ်ဒီအကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
လူငယ်တဲ့နေ့ကမတိမငိမ်ဖြစ်ခဲ့တဲ့မြန်မာစီးပွားရေးအခြေအနေဟာပြင်းငိမ်လာပြီးတဖြည်းဖြည်းတိုးတက်လာတယ်လို့ကမ္ဘာ့ဘဏ်အုပ်စုရဲ့ဇွန်လထုတ်စီးပွားရေးစောင့်ကြည့်ရေးအစိုးရခန်းစာမှာဖော်ပြထားပါတယ်။ကိုယ်တိုင်စုဆောင်ထားတဲ့အချက်အလက်တွေနဲ့မြန်မာအစိုးရဌာနထုတ်ပြန်တဲ့အချက်အလက်တွေမှာအခြေခံပြီးကမ္ဘာ့ဘဏ်အုပ်စုကမြန်မာစီးပွားရေးစောင့်ကြည့်ရေးအစိုးရခန်းစာကို6လတကြိမ်ထုတ်ဝေပါတယ်။ဇွန်လထုတ်အစိုးရခန်းစာဟာဒီနေ့ရပထမ6လပတ်အစီရင်ခံစာပါအထည်ချုပ်လုပ်ငန်းနဲ့ဝန်ဆောင်လုပ်ငန်းတွေတိုးတက်လာတာမို့6.5ရာခိုင်နှုန်းအထိစီးပွားရေးတိုးတက်လာမယ်လို့ဆိုပါတယ်လုပ်ငန်းတွေငါးနှစ်အတွင်းမှာပထမဆုံးအကြိမ်ပို့ကုန်တိုးပွားလာပြီးတွင်းကုန်ကျဆင်းလာတာကိုတွေ့မြင်ရတယ်လို့ဖော်ပြပါတယ်အစိုးရအသုံးစရိတ်လုံငွေပြမှုဟာတိုင်းပြည်အတွင်းထုတ်လုပ်မှုရဲ့9ရာခိုင်နှုန်းကျော်ရှိမယ်လို့ကမှန်းပေမဲ့တကယ်လုံငွေပြတာဟာဒီကဲပူပြီးနင်းနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့ရစစ်တအားမှာအစိုးရထောက်ပံ့မှုဟာအသုံးချရဲ့600ရာခိုင်နှုန်းအထိတက်သွားနိုင်ပြီးလာမယ့်နှစ်နှစ်သုံးနှစ်အတွင်း700ရာခိုင်နှုန်းအထိဖြစ်သွားနိုင်ပါတယ်ရစစ်စွန့်ရင်ပြဿနာကိုအရေးတကြီးဖြေရှင်းရမယ်လို့ဆိုပါတယ
်ဒါကြောင့်စွန့်ရင်ကဏ္ဍပြုပြင်ရေးကိုအလင်းမြန်မလုပ်နိုင်ရင်အစိုးရအတွက်ဗဏ္ဍာရေးဝန်ထုတ်ဝန်ပိုးကြီးမားလာပြီးယင်းမြို့နံလူသူတွေကိုဆွဲဆောင်ဖို့ခက်ခဲလိမ့်မယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ်တိုင်းသူပြည်သားတွေတတ်နိုင်တဲ့လက်စစ်စွမ်းအင်ပေးနိုင်မှုကိစ္စကိုအထူးကဏ္ဍတစ်ခုအဖြစ်ကမ္ဘာ့ဘဏ်အုပ်စုရဲ့ပထမ6လပတ်အစီရင်ခံစာမှာဖော်ပြထားပါတယ်2017နဲ့2018ကြားလက်စစ်ဓာအားကိုနှစ်ဆတိုးထုတ်လုပ်ပေမဲ့လိုအပ်သလိုမပေးနိုင်တာဟာစီးပွားရေးတိုးတက်ဖွံ့ဖြိုးမှုကိုအဟန့်တားဖြစ်စေပါတယ်မိမမှန်မရတဲ့အတွက်လုပ်ငန်း95ရာခိုင်နှုန်းဟာအိမ်သုံးမိဇက်ကိုဆောင်နှားကြရပါတယ်။လောလောဆယ်3.6ဂီဂါဝတ်သုံးနေတာကို9နှစ်အတွင်း8.6ဂီဂါဝတ်အထိတိုးထုတ်နိုင်ဖို့အတွက်နှစ်ဆတိုးရင်းနှီးမြှုပ်နှံပြီးအမြန်နှုန်း3ဆလောက်နဲ့အကောင့်ထည့်ဖော်ဖို့လိုတယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ
်။လက်စစ်ဓာအားထုတ်လို့တဲ့ကုန်ကျစရိတ်တိုးပွားလာပေမဲ့မီတာကမပြောင်းလဲတဲ့အတွက်အရှုံးခံပြီးထုတ်လုပ်နေရပါတယ်။ရက်စမီပေးတဲ့ဇယိစကတိုးပွားလာပြီးမြင်မီတာကဟာ2014ကအတိုင်းဖြစ်နေပါလေ။ကောက်ယူရရှိတဲ့မီတာကဟာရတဲ့ရတိုက်တဲ့မီတာကတဲ့40ရာခိုင်နှုန်းလျော့နေနေတယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။ဒါကြောင့်2019မှာ7.580 billion အရှုံးပေါ်ခဲ့ရက2018မှာ850 billion အရှုံးပေါ်ပါတယ်။ဒါလို့စိုက်ထုတ်ရတာကကာမီအောင်အစိုးရရဲ့ဘတ်ဂျက်အသုံးစရိတ်ကိုလည်း30ရာခိုင်နှုန်းတိုးချဲ့လိုက်ရပါတယ်။အရှုံးခံပြည်လျက်စစ်တအားပေးနေရတာဟာကိုရက်ဆိုင်ဖို့လိုနေပြီလို့ကမ္ဘာ့ဘဏ်အုပ်စုကယူဆပါတယ်
။လျက်စစ်တအားအများဆုံးသုံးသူဟာလူချမ်းသာတွေဖြစ်တာမို့မီတာကတက်တာလေးလေးသူတို့အတွက်အကျိုးရှိလေးလေးဖြစ်တယ်လို့ကမ္ဘာ့ဘဏ်အုပ်စုအစိုးရခန်းစာမှာဖော်ပြပါတယ်။စင်ရသားဟာသူတို့လိုလျက်စစ်ပစ္စည်းမျိုးစုံကိုသုံးနိုင်တာမဟုတ်ပါဘူး။ဥပမာ40ကိုအမြဲတမ်းဖွင့်ထားတဲ့လူချမ်းသာအတွက်အစိုးရကအရှုံးခံပြီးလျက်စစ်တပ်အားထုတ်တယ်လို့ဖြစ်နေပါတယ်။အစိုးရထုတ်လျက်စစ်တပ်အား60ရာခိုင်နှုန်းကိုချမ်းသာတဲ့အိမ်အောင်စုတွေကသုံးပြီးစင်းရဲသားက200ရာခိုင်နှုန်းလောက်သာသုံးတယ်လို့ခန့်မှန်းထားပါတယ်။ဒါကြောင့်လျက်စစ်မီတာကတင့်တော်တယ်လို့တိုးမြင့်ဖို့အရေးကြီးလာပါတယ်။ဥပမာတစ်လကီလိုဝတ်200ကျော်သုံးသူတွေကိုမီတာကတိုးမြင့်ကောက်ယူရမှာလျက်စစ်တအားအသုံးများရင်များသလိုမီတာကတိုးမြင့်ကောက်ယူဖို့အကြံပြုထားပါတယ
်ပုံလိကလုပ်ငန်းကဏ္ဍပါဝင်လာဖို့လိုအပ်တာကိုလည်းကမ္ဘာ့ဘဏ်အစိုးရခန်းစာမှာထောက်ပြပါတယ်အာဆီယံအုပ်စုမှာအစိုးရနဲ့ပုံလိကပူးပေါင်းဆောင်ရွက်မှုအနည်းဆုံးဟာမြန်မာပြည်ဖြစ်နေပါတယ် အများဆုံးကဖိလစ်ပိုင်နိုင်ငံဖြစ်ပြီးလာအိုနဲ့ကမ္ဘောဒီးယားကတောင်မြန်မာတဲ့တားနေတာတွေ့ရပါတယ်မြန်မာအစိုးရရဲ့အာမခံချက်ကြောင့်ဘယ်လိုအကျိုးရှိခဲ့တယ်ဆိုတဲ့အထောက်အထားမရှိတာဟာလေအစိုးရနဲ့လက်တွဲဖို့ခက်ခဲနေရတဲ့အကြောင်းတစ်ခုဖြစ်ပါတယ်ဖွဲ့ဝင်လင်းလင်းပြိုင်ဆိုင်နိုင်တဲ့တင်ဒါစနစ်ကျင့်သုံးဖို့လေကမ္ဘာပါအစည်းအဝေးခန်းစားမှာအကြံပေးထားပါတယ်ပြိုင်ဆိုင်မှုမရှိဘဲရယူတဲ့စွမ်းအင်ထုတ်လုပ်ရေးစနစ်မှာစိုးကျိုးများတာကိုအနည်း20အာဖရိကသမိုင်းကတက်ပြေပြနေပါတယ်တဲ့အပူပိုင်းဒေသမှာရှိတဲ့မြန်မာပြည်ဟာနေရောင်ကြီးဓာတ်အားထုတ်ယူဖို့တင့်တော်တဲ့နေရာဖြစ်ပါတယ်ဒါပေမဲ့မေဂါဝတ်20ထုတ်မဲ့နေရောင်ကြီးဓာတ်အားစီမံကိန်းတစ်ခုသာရှိပြီးဒီနေ့ထဲမှာပြည်စည်းမယ်လို့မျှော်လင့်ရပါတယ်နိုင်ငံသုံးဆက်စစ်ဓာတ်အားရဲ့ရှေ့ရခိုင်နှုန်းကိုနေရောင်ကြီးကရယူဖို့မြန်မာအစိုးရကရည်ရွယ်ပေမဲ့ပုဂ္ဂလိကလုပ်ငန်းကြီးတွေပါဝင်နိုင်အောင်ဆွဲဆောင်ဖို့လိုကြောင်းကမ္ဘာပအုပ်စုရဲ့ပထမ6လပတ်အစီရင်ခံစာမှာပေါ်ပြထားပါတယ်ခင်ဗျာ
။ဥက္ကဋ္ဌရဲ့မြန်မာရေးသုံးသက်ချက်ကိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပြီးအခုလိုတနင်္ဂနွေမနက်ခင်းတိုင်းမှာနောက်တစ်ကြိမ်ပြန်ပြီးနှာစင်နိုင်ပါလိမ့်ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလည်းနှာစင်လေ့လာကြရအောင်ပါရှင်။
ဒီရင်ဘာ English American Sign Ganda မှာမြန်မာသတင်းတော့ကမှာသုံးနှုံးနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
do or die
ဖြစ်ပါတယ်စာလုံးပေါင်းက do do ကလုပ်တာ or or ကသို့မဟုတ် die die ကသေတာဖြစ်ပြီးစကားခုရဲ့တည့်ရက်ဒီပဲကလုပ်ရင်လုပ်ဒါမှမဟုတ်သေရင်သေဆိုတာပဲဖြစ်ပါတယ်ဒီသုံးဆင်းတဲ့လာရာကတော့19ရာစုနှောင်းပိုင်းဖြစ်တဲ့1993ခုနှစ်တုန်းကစကော့တလန်လူလာရေးရရှိဖို့ပထမဦးဆုံးတိုက်တဲ့စစ်ပွဲနဲ့ပတ်သက်လို့ကဗျာဆရာကြီးရောဘတ်ဘန်းစ်ရေးဆက်ထားတဲ့ကဗျာရဲ့နောက်ဆုံးအပိုက်မှာရစ်ဆက်တဲ့အာနာရှင်ကိုအသက်အသေးခံပြီးအပြုတ်တိုက်ဖို့တိုက်တွန်းရမှာ do or die ကိုအသုံးပြုထားတာဖြစ်တယ်လို့ဆိုပါတယ် idiom ဆိုတဲ့သဘိုက်ဒီဘေကတော့ကျမတို့မြန်မာမှာရှင်ရွှေတီတေမြေကြီးဆိုတဲ့အတုံးနဲ့ဆင်တူတယ်လို့ဆိုရမှာပါ။တိတ်ကိုအရေးကြီးလှတဲ့အတွက်ဘယ်လိုမှရှောင်တွဲလို့မရပဲအသက်လူပြီးအရက်စွန်လောက်ရမယ်စွမ်းဆောင်မှုမျိုးဖြစ်ပါတယ်။မလုတ်ဖဲနေလို့မရတော့တဲ့အနေအထားမှုစွန်းစားလောက်ရမှာမို့ဆုံးရှုံးမှုပိဆက်မှုများတဲ့အန္တရာယ်ရှိတာကိုဆိုလိုတာဖြစ်ပါတယ်။ဒီအတုံးကိုဇူလိုင်လ24ရက်နေ့ကဗြိတိန်ဝင်ကြီးချုပ်တည်ဖြစ်လာတဲ့နိုင်ငံကြ ాయి ဝင်ကြီးဟောင်းလည်းဖြစ်ခဲ့သူဘော်ရစ်ဂျွန်ဆန်ဟာ Brexit ဆိုတဲ့ EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးကိုထောက်ခံအားပေးသူဖြစ်တဲ့အတိုင်းသူ့အနေနဲ့ဗြိတိန်ကိုအောက်တိုဘာလ31ရက်နေ့နောက်ဆုံးထားပြီး EU နဲ့သဘောတူညီမှုညှိနှိုင်းလို့ရသည်ဖြစ်စေမရသည်ဖြစ်စေဘယ်လိုပဲဖြစ်ဖြစ်မဖြစ်တဲ့နည်းနဲ့နှုတ်ထွက်ပြအောင်နှုတ်ထွက်ဖို့လုပ်မယ်လို့ကြေညာပေးခဲ့တဲ့အတွက်ကြောင့် Irish Times တင်စာကြီးက Boris Johnson promises do or die Brexit by October 31st ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Grove ပြီးတဲ့ဥမောင်းလေးလာကြည့်ကြရအောင်ပါ
။ It was a do or die situation for the US women's team. They played well in the championship game and won the 2019 FIFA Women's World Cup.
အမေရိကန်အမျိုးသမီးအသင်းကဘာကြီးပဲဖြစ်ဖြစ်အနိုင်ကစားရမယ့်အခြေအနေရောက်ခဲ့တယ်။နောက်ဆုံးဘောလုံးပွဲမှာအသင်းကစားတာကလည်းကောင်းတော့2019 FIFA အမျိုးသမီးကမ္ဘာ့ဖလားစုကိုနိုင်လိုက်တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာနောက်တစ်ခါလည်လာကြည့်ကြရအောင်ပါ
။ It was a do or die situation for the US women's team. They played well in the championship gameand won the 2019 FIFA Women's World Cup.
ခုဆက်လက်တင်ပြပေးမယ် idiom အသုံးကတော့
run out of gas.
ဖြစ်ပါတယ်။စာလုံးပေါင်းက run run out out of off run out of ကကုန်သွားတာ gas gas ကဓာတ်ဆီဖြစ်ပါတယ်။စစခွင့်ရဲ့ဓာတ်ရိုက်ဒီဘေကတော့ဓာတ်ဆီကုန်သွားတာဖြစ်ပါတယ်။ဒီနေရာမှာကြောင်းတကာတာတရားပုတ်ဆန်းဆိုသလိုတမန်အင်္ဂလိပ်အသုံးဓာတ်ဆီကိုပက်ထရိုလို့ခေါ်ပေမယ့်အမေရိကန်က gasoline အတူကောက် gas လို့ခေါ်တာဖြစ်ပါတယ်။မော်တော်ကားမောင်းရမှာဓာတ်ဆီကုန်သွားပြီးဆိုရင်ဆက်မောင်းလို့မရနိုင်တော့သလို idiom ဆိုတဲ့ဒီဘက်ကလည်းနေ့စဉ်ဘဝမှာ လူတွေမှာတခုခုလောက်ရမှာစိတ်ဓာတ်ဇွဲလုံးလစွမ်းအင်းငွေအင်းအားထောက်ခံမှုစသဖြင့်တို့ကုန်ခန်းလာပြီးနောက်ဆုံးမှာဘာမှမတတ်နိုင်ပဲလက်လျှော့လိုက်ရတာလုပ်ငန်းကိုရလိုက်ရတာကျမတို့မြန်မာမှာမိစာကုန်စီခန်းတဲ့အတုံးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီနည်းခုနဲ့အာမမျှတဲ့အခါကြာရင်လက်ပန်းကျလာဒါမျိုးဖြစ်နိုင်တယ်လို့ကြာလာတော့စိတ်ဝင်စားမှုနည်းလာပြီးငွေငွေကဆက်မလို့ချင်းတော့တဲ့အနေအထားမျိုးလည်းဖြစ်ပါတယ်။ဒီအတုံးကိုကမ္ဘာဒုတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 6.2% ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းထားတဲ့အတိုင်းအရင်နှစ်တွေကတည်းကစာရင်နည်းတဲ့အပြင်အမေရိကန်နဲ့ကုန်သွယ်ရေးစစ်ကြောင်ပိုဆိုးရင်ရတဲ့အတွက်ကြောင့်တရုတ်အစိုးရဦးစီးတဲ့စီးပွားရေးဖွံ့ဖြိုးမှုပုံစံဟာအလုံးမဖြစ်တော့ဘူးဆိုပြီး Wall Street Journal သတင်းစာကြီးကChina's state-driven growth model is running out of gas. ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်တဲ့ဥပမာလေးလာကြည့်ကြရအောင်ပါ
။ China's plan to revive the Mizo Dam project seemed to have run out of gas.
မြစ်ဆုံရေကာတာစီမံကိန်းကိုပြန်ဆဖို့တရုတ်ရဲ့အစီအစဉ်ကြည့်ရတာမိစာကုံစီခန့်နေတဲ့အခြေအနေရောက်နေပုံရတယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ China's plan to revive the Mizo Dam project seemed to have run out of gas
ကုနောက်ဆုံးတင်ပြပေးမယ် EDM အသုံးကတော့
get by the throat
ဖြစ်ပါတယ်ဆာလုံပေါင်းက GUT get ကယူတာ BY by THE the THROAT by the throat က living ကနေဖြစ်ပြီးဇစကုထုံးရဲ့တိုက်ရိုက်ဒီပေကတော့လေပင်ကနေယူတာဖြစ်ပါတယ်။တနည်းတော့လေပင်ဒါမှမဟုတ်လေမျိုးကိုလက်နဲ့ညှစ်တာမျိုးဖြစ်ပါတယ်။ဒီ idiom မှာ get အနောက်မှာတူတူရောက်လို့အဓိပ္ပာယ်ရတဲ့ someone ဒါမှမဟုတ်တခုခုလို့အဓိပ္ပာယ်ရတဲ့ something ကိုထည့်ပြီး get someone by the throat ဒါမှမဟုတ် get something by the throat လို့သုံးလို့ရှိပါတယ်။ idiom ဆိုတဲ့တော့အဓိပ္ပာယ်ကတော့လူတူဒါမှမဟုတ်တခုခုကိုအပိုင်ချုပ်ကင်နိုင်ဖို့လုပ်တာဖြစ်ပါတယ်။ဒီတော့စီးပွားရေးအကောင့်နဲ့တရုတ်နိုင်ငံဟာကမ္ဘာတစ်ပတ်ဖွံ့ဖြိုးတဲ့နိုင်ငံတွေကိုအခြေခံရန်တရားအဆောက်အုံတွေအတွက်ငွေထုတ်ချေရမှာအတိုးနှုန်းတွေရတယ်မြင့်တဲ့အတွက်တရုတ်ကျွေးပီပြီးတရုတ်ဟာကမ္ဘာကြီးရဲ့လေမျိုးကိုညှစ်ထားတယ်ဆိုပြီး Bloomberg စီးပွားရေးစာဆောင်မှာ China's got the world by the throat ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ဥမောင်းလေးလာကြည့်ကြရအောင်ပါ
The boss has got John by the throat, so he is completely under his control.
ဆရာသမားကဂျွန်ကိုအပိုင်ကင်ထားနိုင်တယ်။ဒါကြောင့်လဲဂျွန်ဟာဆရာသမားရဲ့ထိန်ချုပ်မှုအောက်မှာလုံးဝရောက်နေပြီလို့အဓိပ္ပာယ်ရပါတယ်။ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ The boss has got John by the throat, so...He is completely under his control.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
do or die, run out of gas, get by the throat.
ဖြစ်ကြပါတယ်။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
လာလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Area သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကိုခုလိုစနေတနင်္ဂနွေနေ့မနက်ခင်းတိုင်းမှာနားဆင်နိုင်ပါတယ်ရှင်။ VOA ကထုတ်လွှင့်နေသမျှ Area သုံးအင်္ဂလိပ်သင်ခန်းစာတွေကိုကျမတို့ရဲ့ website လိပ်စာ bamis.voanews.com မှာလည်းအင်္ဂလိပ်စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်အောက်ကနေနားဆင်နိုင်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6:00နာရီခွဲပါပြီ။ VOA American တန်ခါတနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00နာရီထိလိုင်းဒိုမီတာ24 40 51လိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA website လိပ်စာ burmese.voanews.com တို့ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းမှာတော့စနေနေ့ညကဆွေးနွေးထားတဲ့တိုက်ရိုက်လေလံအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာပါ။ကိုအောင်လွင်ဦးကအစီအစဉ်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။
လာပါခင်ဗျာဒီနေ့တဲ့လေလိုင်းစီစဉ်မှာတော့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့အခမ်းအနားနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါလူ့ခွင့်ရေးကော်မရှင်ရဲ့နှစ်ပတ်လည်အစီအစဉ်ခန်းစာလွှတ်တော်ကိုတင်ပြတဲ့အခါမှာတိုးတက်မှုတချို့ရှိရဲဆိုပြီးအစ်လက်ခံအသိအမှတ်ပြုခဲ့ကြတယ်လို့ပဲအားနည်းချက်တွေရှိနေတာကိုလည်းထောက်ပြရတယ်ရှိပါတယ်ဟိုအာနာဘန်နေထင်းထင်းထောင်းတဲ့အချိန်မှာတေဆုံနာရီအစပေါ်လေဒီအရွယ်မြောက်သေးသူတွေလိမ်မဆန်ရအနိုင်ကျင့်ခံမှုအဆောင်ဒီလိုပြဿနာပေါင်းစုံကြုံရတဲ့ကိစ္စတွေကိုခိုင်တွေ့ဖြစ်ရှင်းတဲ့လူ့ခွင့်ရေးကော်မရှင်ရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့လွှတ်တော်တွေမှာဆွေးနွေးချက်တွေရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့နောက်ဆက်တွဲအနေနဲ့ကျွန်တော်ဆွေးနွေးကြပါတယ်ဒါကိုဟိုဆွေးနွေးဖို့လည်းပင်နယ်ဆွေးနွေးဖို့ပုဂ္ဂိုလ်နှုတ်ကိုဖိတ်ကြားထားပါတယ်တူကတော့ဒီလွှတ်တော်တွေမှာကော်မရှင်ကနေအစိုးရခန်းစာတင်တော့ကဒီအဓိကထောက်ပြဆွေးနွေးခဲ့တဲ့ပုဂ္ဂိုလ်တူဖြစ်တဲ့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထေးဦးပါနောက်တစ်ခုကတော့ကျွန်တော်တို့ဒီကော်မရှင်ရဲ့လုပ်ငန်းတွေထိရောက်အောင်ပြုရင်ပြောင်းလဲဖို့ဆိုပြီးတိုက်တွန်းနေကြတဲ့လူမှုခြေပြုဖွဲ့စည်း24ခုနဲ့ဖွဲ့ထားတဲ့ဒီမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ပြုရင်ပြောင်းလဲဆိုင်ရာရပ်ဖက်ဖွဲ့စည်းများဟိုလုပ်ငန်းအဖွဲ့ထဲမှာတစ်ခုပါဝင်ဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ဒီကော်မရှင်ရဲ့တနစ်တာဆောင်ရွက်ချက်တွေပေါ်ရေးပြသုံးသက်ချက်ကိုဟိုကြားကြင်ပါတယ်ခင်ဗျာဦးထေးဦးအရင်ဆွေးနွေးပေးစေချင်ပါတယ်ဟိုဒီအထက်မှာဦးထေးဦးအနေနဲ့ပေါ့လေကော်မရှင်ရဲ့တနစ်တာဆောင်ရွက်ချက်တွေထဲမှာအားအရာဆုံးလို့ပြောနိုင်တာဘာအများရှိမယ်လို့သုံးသပ်လို့ရမလဲဦးထေးဦး
ကျွန်တော်အနေနဲ့ကတော့အရင်နှစ်တရားဒီနဲ့နှိုင်းချင်ပြီးတော့အခုကော်မရှင်ရဲ့ဆောင်ရွက်ချက်တရားသွားသွားပြောတယ်လို့ပေါ့နော်တက်မတော်နဲ့ပတ်သက်တဲ့ဆောင်ရွက်တာတွေစာနာဖြစ်ပြီးနေတဲ့အချိန်ဒီမှာဆိုင်ရာတွေနဲ့ဒီတုံးကြရတဲ့ကိစ္စတွေအဲပြီးရင်သွားသွားပြောတဲ့တက်ငယ်မရင်းကြီးပြီးရင်ထောင်ထဲမှာလက်တွေ့ကျွန်တော်တို့ရဲ့ဒီနိုင်ငံမှာရှိတဲ့ထောင်ကြီးထဲမှာဖြစ်ပျက်နေတဲ့အခက်အခဲတွေအကျဉ်းသားတွေရဲ့ဒုက္ခတွေအဲ့ဒီဟာတွေကိုကျင်းစင်ပြီးတော့ကျွန်တော်တို့စုံစမ်းစစ်ဆေးပြီးတော့ဒီတော်စုလွတ်တော်နဲ့ဒီနိုင်ငံတော်သမ္မတကိုအခုလိုအစီအစဉ်ကတင်သွင်းလာတဲ့အချက်ဟာဖြင့်ကျွန်တော်အနေနဲ့အများကြီးဒါဟိုပြောလင့်ထားတဲ့စိတ်ဓာတ်ဖြစ်တဲ့အတွက်အဲ့ဒီဟာဒီပုံမှာတော့ကျွန်တော်တို့အားရမှုရှိပါတယ်
โอเคဥအောင်မျိုးမင်းအမြင်ရောခင်ဗျာအခုဒီဟိုကော်မရှင်ရဲ့ဒီတနစ်တာဆောင်ရွက်ချက်တွေပေါ်ကိုသုံးသပ်မယ်ဆိုလို့ရှိရင်အားအရဆုံးအခြေအနေဆုံးအနေနဲ့ပြောမယ်ဆိုဘယ်လိုချက်တွေတွေ့ရလဲ
โอเคကော်မရှင်မှာအဓိကလုပ်ငန်းနှစ်ခုရှိပါတယ်တစ်ခုကတော့ပြည်ညာပေးမြင့်တင်ဆိုတဲ့အပိုင်းရယ်လူ့ခွေကာကွယ်ရေး protection ဆိုတဲ့အပိုင်းဖြစ်ပါတယ်အဲ့တော့ဒီနေရာမှာအရင်ကတည်းကပုံမှန်ပြီးတော့တိုးတက်လာတဲ့အချက်ကိုပြောမယ်ဆိုရင်ပြည်ညာပေးမြင့်တင်ပိုင်းမှာပုံမှန်လောက်ဆောင်နိုင်တာတွေ့ရတယ်ဒီကြည့်ကျွန်တော်တို့ဒီအရက်ဖက်လူမှုဖွဲ့စည်းနေပူးပေါင်းပြီးတော့ကြေးရွာတိစင်ပြီးတင်မြှင့်ပေးတဲ့အရာတွေလူလူဟောပြောပွဲလုပ်တာတွေကျွန်တော်တွေ့ရတယ်။နောက်ပြီးရင်အပြည်ပြည်ဆိုင်ရာလူခွေကြီးညာစာတမ်းကိုဘာသာပြန်မြန်မာဘာသာတွေမကဘဲနဲ့တိုင်းရင်းသားဘာသာပြန်တဲ့အထိကိုလုပ်နိုင်ခဲ့ပါတယ်။ဒါကတော့အရင်ကတည်းကပုံမှန်ပြီးတော့ဒီလူလူကြားထဲမှာပညာပေးမှုကိုလှူဆောင်နိုင်တဲ့အရာရယ်ခုနပြောခဲ့သလိုပဲစုံစမ်းစစ်ဆေးမှုတွေရောအမဲတာဝန်တွေကြားထဲမှာအကျဉ်းထောင်တွေကိုတွားပြီးတော့စုံစမ်းစစ်ဆေးမှုတော်တော်လုပ်နိုင်တဲ့အချက်ကလေးကတော့တိုးတက်လာတဲ့အပိုင်းကိုပြောလို့ရပါတယ်ခင်ဗျာ
โอเคဆိုဆရာဦးသေးဦးနောက်တစ်ပိုင်းမေးချင်တာကတော့ဒီကော်မရှင်ဆောင်ရွက်ချက်တွေထဲမှာအားမရတဲ့အပိုင်းပေါ့လေနောက်ပြီးတော့ဟိုတိုးတက်အောင်လုပ်မယ်ဆိုရင်လုပ်နိုင်တဲ့အပိုင်းအနေနဲ့ဒါပေမဲ့လက်တွေမှာမလုပ်နိုင်ခဲ့ဘူးလို့ယူဆတာမျိုးပြောနိုင်တာမျိုးဘာများတွေ့မိလဲဆရာဦးသေးဦ
းအဲကျွန်တော်အနေနဲ့ကတော့လေအဲကော်မရှင်ကသွားသွားဆရာဦးအောင်မျိုးမင်းပြောသလိုပညာပေးအပိုင်းလုပ်နေတာစင်နန်းနေဖွင့်နေသက်ဆိုင်ရာအစိုးရဌာနတွေမှာတွားပြီးတော့စင်နန်းနေအမျိုးမျိုးပေးတယ်အဲအဲ့ဒီလိုသိနေတဲ့ဟာဒီအပေါ်မှာသူတို့ကနေပြီးတော့ဘယ်လိုတုံးတက်လဲဆိုတော့အဲ့ဒီလိုသူတို့စနန်းပြလိုက်တဲ့အရာတွေနေကနေပြီးတော့ဖြစ်ပွားပြီးတော့တခြားအမှုတွေနေကိုဒီလူခွေနဲ့ပတ်သက်တဲ့ဟာဒီပြန်ပွားလိမ့်မယ်ပြန်ပွားနိုင်မယ်လို့သူတို့ကညွှန်လဲ့တယ်အဲ့ဒီနေရာမှာအားအနည်းဆုံးနဲ့ဖြစ်တယ်လို့ကျွန်တော်တော့ယူမယ်ဘယ်လိုလဲဆိုတော့ကျွန်တော်တို့နိုင်ငံမှာဒါကျွန်တော်တို့နိုင်ငံရဲ့ဒီဝန်ထမ်းတွေပဲဆိုပါတော့အများစုကအရင်ချက်ဆက်ဆက်ကလေးကွာ ကျွန်တော်တို့လူခွင့်ရေးမပြောနဲ့တခြားနိုင်ငံသားတွေအပေါ်မှာကိုဆက်ဆံတဲ့သဘောထားနဲ့သူတို့ရဲ့လုပ်ငန်းအပေါ်မှာတာဝန်ပြည်ပြည်မှုကြီးကကျွန်တော်တို့အားလုံးသိတဲ့အတိုင်းနဲ့စိတ်ကျွန်တော်တို့အဆင်မပြေဘူးပေါ့နော်ကိုကြိုးစားတာတွေအများကြီးရှိတယ်ပြည်ရင်ကြည့်ကြည့်လေးအပေါ်မှာလုံးဝဟိုထက်မစင်းကားတာတွေရှိတယ်အဲ့တော့ဒီလိုဝန်ထမ်းတွေကအခုလိုလူခွင့်ရေးသွားပညာပေးတဲ့ဟာဒီအပေါ်မှာသူတို့ဘလောက်အဖတ်တယ်မလဲသူတို့ကောင်းကင်မှာဘလောက်ကြံခဲ့မလဲသူတို့အစ်ကိုရဲ့မှာဘလောက်ကြံခဲ့မလဲဆိုတဲ့အားပေါ်မှာကျွန်တော်တော့တန်ဖိုးရရှိပါတယ်အဲ့တော့ပလိုင်းပေါင်းနဲ့ဖားကောက်နေတယ်လို့ပဲပေါ့ကျွန်တော်တို့လောက်တာတော့ပြင်းနေနေရတော့တစ်နှစ်တစ်နှစ်လူခွင့်ကော်မရှင်နေနဲ့အများကြီးပေးတယ်ဒါပေမဲ့သူတို့ပေးသလောက်အရာရောက်ပါမလားဆိုတဲ့အပေါ်မှာတော့ကျွန်တော်တန်ဖိုးရရှိတယ်အဲ့ဒီနေရာမှာတော့အင်တကန်ကျွန်တော်အားမရဘူးလို့ပဲ
ဟုတ်ကဲ့ဒါဆိုအရာရရတော့ဟိုလက်တွေ့ဒီဟိုသက်ဆိုင်ရာဌာနဖွဲ့စည်းတွေကဟိုဆောင်ရွက်တဲ့ဆောင်ရွက်ချက်တွေနဲ့တိုင်းရလိမ့်မယ်နဲ့တူပါတယ်ဆိုတော့ဥပမျိုးမင်းအမြင်ရောခင်ဗျဒီကော်မရှင်ဘက်ကဆောင်ရွက်ခဲ့တဲ့အပိုင်းတွေထဲမှာဒီတစ်နှစ်တာဆောင်ရွက်ချက်တွေထဲမှာအားမရဆုံးမချိဟိုဘဝင်မကြဆုံးအနေနဲ့ထောက်ပြပါဆိုရင်ဘလို့ချက်တွေတွေးမိလဲ
ဘဝင်မကြဆုံးကိုထောက်ပြမယ်ဆိုရင်တော့လူအလုံးပြည်ရဲ့အင်းဝအချုပ်ဆိုင်မှုမှာပါဝင်ဆောင်ရွက်မှုအပိုင်းမှာအင်းဝအချုပ်ဆိုင်မှာကလေးနှစ်ယောက်ကိုရရစစ်စစ်နဲ့นี่สักแค่คันกันน่ะရှိခဲ့တယ်ဒါကိုကော်မရှင်ကဝင်ပြီးဖြည့်ရှင်းမှုစ조사တယ်ဒါပေမဲ့ဖြည့်ရှင်းမှုစ조사ရဲ့နေရာမှာလမ်းလွဲသွားတဲ့အမျိုးပေါ့အမှန်တော့ဒီကိစ္စကတာမန်လူခွေချိုးဖောက်မှုတော့မဟုတ်ဘဲနဲ့ယာစွေးမှုဖြစ်တဲ့အစီအစီဖြစ်တယ်ဒါပေမဲ့လူခွေရေးကော်မရှင်ကဝင်ရောက်ပြီးတော့စုံဖြတ်တဲ့နေရာမျိုးမှာဒီကိစ္စကငွေတန်နဲ့ပဲကြေလိုက်ပါဆိုပြီးတော့ဂျားဝင်ဖြန်းဖြန်းကြေလိုက်တဲ့အချက်ကလူခွေကော်မရှင်ဒီကိုယ်တိုင်မှာလူခွေကိစ္စကိုတကယ်လူခွေရရှုတော့မှနေမြင်ဖို့အတွက်အားနည်းနေဆိုတဲ့အချက်ရဲ့ဒီတစ်ခါမှာအမှန်တရားကိုရယူဖြေရှင်းနိုင်ဖို့အတွက်သူတို့မှလုပ်ကျင်တဲ့စိတ်ဆန္ဒရဲတယ်ဆိုတဲ့အချက်ကဒီအင်းဝနဲ့ပတ်သက်ပြီးအင်းဝအချုပ်ဆိုင်မှာဖြစ်ခဲ့ရမှုနဲ့ပတ်သက်ပြီးတော့တကယ်ကိုအားမလို့အားမရဖြစ်เสียဖြစ်ပါတယ်နောက်တစ်ခုကတော့ဒီကာကွယ်ရေးကိစ္စမှာပါပူးပေါင်းဆောင်ရွက်မှုအပိုင်းကြီးသူတို့မှလုပ်ဆောင်ခဲ့တဲ့အပိုင်းကြီးအားနည်းတာရှိတယ်ကော်မရှင်ဒီနဲ့ဒီသူတို့ရဲ့ပြန်ကြလိုက်တဲ့အစိုးရဌာနကိုရက်30ကျင်းမှာပြန်ပြီးအကြောင်းပြန်ရမယ်ဆိုတော့အချက်ပါပေမဲ့မပြန်တဲ့ဒီအစိုးရဌာနတွေအများကြီးပဲဆက်တော့ဒီနေ့တိုင်းဒေတာကြီးအစိုးရတွေမှာလည်းဥပမာစကိုင်းတိုင်းဆိုရင်လုံးဝစာတမ်းမှမပြန်တဲ့ကိစ္စမျိုးဖြစ်တယ်အဲ့လိုမျိုးကိစ္စမျိုးကိုမပြန်လို့ရှိရင်မပြန်ဘူးဆိုတော့မှတ်တမ်းနဲ့တင်ထားတယ်ဘာကြောင့်မပြန်တာလဲမပြန်တဲ့ပုံမှာဘယ်လိုမျိုးလုပ်ဆောင်တင်လဲဆိုတော့အကြံပေးချက်တွေထုတ်နိုင်တဲ့အပိုင်းမှာအားနေတာဘုရောကျွန်တော်ထောက်ပြခြင်းပါတ
ယ်။ဟုတ်ကဲ့ဒီနောက်ဆက်တွဲဆောင်ရွက်ရမယ့်ကိစ္စအပိုင်းတွေမှာလည်းအားနေနေတယ်ဆိုတဲ့ပုံပေါ့။ဆိုတော့ကျွန်တော်တို့ဒီအခုတော့ဒီပင်နယ်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေရဲ့လူ့ခွင့်ရေးကော်မရှင်ပေါ်မှာအကောင်းဆုံးဒီကျွန်တော်တို့တုံ့သက်ချက်တွေကြားခဲ့ပြီးနောက်တော့အခုကျွန်တော်တို့ဟိုပါဝင်ဆွေးနွေးဖို့တရားရဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေးလိုင်းပေါ်မှာရောက်နေပါပြီ။ဆိုတော့သူတို့တွေရဲ့အမြင်တွေကိုလည်းဟိုကျွန်တော်တို့နားထောင်ကြည့်ရအောင်ပါ။အရင်ဆုံးတစ်ယောက်ကတော့ဒီမြန်မာနိုင်ငံစလိုင်းဘွေကုံဖြစ်ပါတယ်။စလိုင်းဘွေကုံသဘောထားလည်းဆွေးနွေးနိုင်ပါလေခင်ဗျာ။
ဟုတ်ကဲ့ဇတိပေးတဲ့နေရာမှာအမှန်တရားမှာဇတိပေးဖို့အတွက်သူတို့မှာတတိဟောနေတယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာလူမျိုးခွင့်ကြီးကိုကာကွယ်ပေးခဲ့တဲ့ဥစ္စာဆိုလို့မရှိခဲ့ပါဘူးအဲ့တော့ခုမှပဲအတိတ်ဟောအင်းဝအထုဆိုင်ကိစ္စနဲ့ပတ်သက်ပြီးတော့မှကရောက်သစရီဖြစ်တော့အတိတ်မုံမှန်ပြင်ဆင်တဲ့ထင်ကြတော့နည်းနည်းပပအားနာလို့လားမသိဘူးဟောနည်းနည်းတိုးတက်မှုရှိတယ်တုတ်တော့တကယ်လို့ညာဟောကာကွယ်ရေးဝန်ကြီးဌာနကဒီထေးကြီးကဖြစ်ဖြစ်နေ့နေ့ကင်တစ်ခုကနေဒီဖြစ်လူခွေးကြီးကိုချိုးဖောက်နေစီတော့အဲ့ဒီချိန်မျိုးမှာဒီလူခွေးကြီးကိုမရှိကအမှန်တရားအတိုင်းဇက်တိပေးရမလားဇက်တိပေးနိုင်မလားဆိုတော့ကတတိပိုင်းကိုလေနေ့နေ့ပြောချင်တယ်အဲ့တော့ကျွန်တော်ကတော့နောက်မှဆိုရင်တော့တကယ်လို့ညာလူခွေးကြီးကိုတောက်ဆောက်လောက်လာခဲ့တဲ့သူဖြစ်တယ်ဆိုရင်တော့နားနေတယ်တော့မလို့ဘူးတဲ့သူအစ်စ်ကြီးပိုင်းတွေတော့ကျွန်တော်အားမရဘူး။ဘာလို့ဆိုအစ်စ်ကြီးပိုင်းတွေသူရတော့တတိမရှိကြဘူး။နောက်ပြီးတော့အပြောင်းလဲလဲမလို့ရှင်ကြဘူး။အဲ့တော့နောက်မှအစ်စ်ဖြစ်ပေါ်လာမဲ့ဟိုရွေးချယ်လာမဲ့ကိုမရှင်အဖို့ဝင်ပြီးမှကြတော့ဒီမြေပိုင်းတွေတတိကြောင်မြောက်တဲ့သူအမှန်တရားမှာတတိနိုင်တဲ့သူကိုပဲမြတ်သက်ဖြစ်ရွေးချယ်နေဆိုရင်တော့ပို့ပြီးတော့ဖြစ်ရောက်လာမယ်လို့ကျွန်တော်မြင်လို့ကြ
okay ကိုစလိုင်းပွေကွန်ဆွေးနွေးတာကျေးဇူးပါနောက်တူကတော့ကျွန်တော်မြန်မာနိုင်ငံကပါပဲကိုချင်းမြင့်ဖြစ်ပါတယ်ကိုချင်းမြင့်သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့တော့ပညာရှင်တော့မဟုတ်ပါဘူးကျွန်တော်တို့အမြင်ပြောရရင်ဆရာရဲ့လူကျွန်တော်တို့လူသားတွေကကျွန်တော်တို့မွေးဖွားလာတဲ့နေရာနေစပြီးတော့တည်ဆုံးတဲ့နေအတင်ပြီးလူသားတယောက်မှရရင်ရတတ်တဲ့အခွင့်နဲ့အရေးနဲ့ဒီအခွင့်အရေးတွေကိုအ ਨੇ ဆုံးအဆက်မှာခြေ ေခံအဆင့်မှမရဘူးဆိုတဲ့ဟာတွေကဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟိုအင်မတန်ဟိုအခွင့်အလူခံလူတန်းစားတွေရှိနေသေးလို့အဲ့ဒါကြောင့်လို့ကျွန်တော်တို့ရှင်းပါလိမ့်ခင်ဗျဒါပါပဲခင်ဗျရိုးရိုးလေးပါ
ဟုတ်ကဲ့ကိုချင်းမြင့်အမြင့်ဆွနေရကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံပါပဲဥရောပရှိဖြစ်ပါတယ်ဥရောပရှိသဘောထားလဲဆွနေလို့ရပါတယ်ခင်ဗျ
ဟုတ်ပဲကျွန်တော်ကတော့လူခွေကော်မတီနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်တော့အဲ့မကြသေးဘူးဖွဲ့ထားတဲ့အဖွဲ့ဆိုကျွန်တော်ဖြစ်ပါတယ်ဒါပေမဲ့အဲ့ဒီလိုသူတို့လှုပ်ဆောင်ချက်တွေကတော်တော်လေးအားနည်းတယ်ဆိုတာလည်းအားလုံးသိပါပဲလူခွေကဘာလို့မှလုံးဝစုံစုံနေတာအများကြီးသိပါတယ်လူခွေကော်မတီနဲ့တရားဟိုသူတတိယအောင်ကျွန်တော်တို့သူလူသားတွေကိုတောက်ခွဲဖို့အတွက်ကိုတော်တော်လေးအားနည်းတယ်ဆိုကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဥရရှေသဘောထားဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေကိုပြန်ပြီးဆွေးနွေးခြင်းတဲ့အချက်ကတော့စောစောကဟိုထောက်ပြသွားတာလည်းရှိပါတယ်လွှတ်တော်ထဲမှာလည်းဆွေးနွေးခဲ့တဲ့အကြောင်းအရာတွေပါပဲဒါကတော့ဘာလဲဆိုတော့ဟိုကော်မရှင်ကဆောင်ရွက်ချက်တွေရှိပြီမလဲတက်ဆိုင်ရာအစုအဖွဲ့စည်းတာဝန်ရှိသူတွေဒီအာဏာပိုင်နေပေါ်စီဘက်ကပေါ့လေပူပေါင်းဆောင်ရမှုအားနည်းချက်တွေရှိတယ်ဆိုတော့ဟိုတကယ်တော့ဒိုဒါနဲ့ပတ်သက်လို့ဟိုမေးเสียရှိတာဟိုမြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေဆိုတာဒီနိုင်ငံကအဓိကအာရုံစိုက်နေခံနေရတဲ့ကိစ္စဆိုတော့ဘယ်လို့မှမငင်းနိုင်ပါဘူးဒီလိုပဲဒီမြန်မာနိုင်ငံနဲ့တပ်တမရေးရဖြစ်ဖြစ်ဟိုကုံွယ်ရေးတို့စီးပွားရေးအရာပဲဆက်ဆံလုပ်တဲ့နေရာတွေမှာလည်းဒီကိစ္စတွေရောအဖို့တိတိကြုံနေရတဲ့ကိစ္စတွေလည်းရှိနေပါတယ်ဆိုတော့ဟိုဒီလောက်အရေးကြီးတဲ့ကိစ္စကိုဒီတိုင်းပြည်မှာအဓိကကန့်တွယ်ရမယ့်အဖွဲ့အစည်းတစ်ခုကလုပ်တဲ့ကိစ္စတွေပူပေါင်းဆောင်ရမှုတွေအားနည်းနေတာဟိုဘယ်လိုပြောမလဲဆိုတော့ဟိုဒီကော်မရှင်ရဲ့အခန်းကဏ္ဍကိုသဘောမပေါက်လို့လားနားမလည်လို့လားဦးထေးဦးဟိုအမြင်ကိုဆွေးနွေးစေချင်ပါတယ်ခင်ဗျာ
ကျွန်တော်အနေနဲ့ရင်းနှီးဆွေးနွေးချင်တာကတော့ကျွန်တော်2016ခုနှစ်တုန်းကစပြီးတော့ဆွေးနွေးခဲ့ပါတယ်အဲ့မှာကအဲ့ဒီအချိန်မှာအချက်ဆိုင်ကိစ္စကိုသူတို့ကံကြေသာရွက်ချက်တဲ့ပုံမှာကျွန်တော်အနေနဲ့ဒီလိုမျိုးနိုင်ငံသားတွေရဲ့လူခွင့်ရေးကိုမကွယ်မစောင့်ရှောက်ပေးဘူးဒီလိုကာကွယ်တဲ့ပုံစံကလည်းသလွဲဖြစ်နေတဲ့အတွက်အခွင့်အလုံးလာပြောင်းလဲဖွဲ့စည်းပြင်မယ်ဆိုပြီးတော့ကျွန်တော်ပြင်းပြင်းထန်ထန်ဆွေးနွေးခဲ့ပါတယ်အခုနောက်ပိုင်းမှာအများကြီးကြိုးပြက်လာတဲ့သဘောရှိပါတယ်ဒီနေရာမှာကျွန်တော်အနေနဲ့ဟိုနှစ်ပိုင်းမြင်ပါတယ်ပထမတစ်ပိုင်းကတော့ကော်မရှင်မှာဆော့ဆော့ပြောထားတဲ့အမှတ်ပါပါတယ်အဆက်ကြီးတဲ့လူတွေပေါ့နော်ကျွန်တော်တို့အဆက်ကြီးတဲ့လူတွေအရင်ဆုံးကကျွန်တော်တို့ဟိုမကင်းရမကင်းကြောင်းဒီသူတို့ပုဂ္ဂိုလ်ရေးတိကျွမ်းတဲ့ဟာဒီအပေါ်မှာဆောင်ရွက်တဲ့နေရာမှာအခက်အခဲကတမျိုးနောက်တစ်ခုကဖွဲ့စည်းပုံအခြေခံဥပဒေရဲ့လာပြတ်ထန်းထားတဲ့အချက်တွေအဲ့ဒီအနေအထားတွေဖွဲ့စည်းပုံအခြေခံဥပဒေရဲ့အနေအထားကလည်းကျွန်တော်တို့လူ့ခွင့်ရေးကော်မရှင်ရဲ့လုပ်ငန်းဆောင်တာတွေပေါ်မှာအခက်အခဲရှိတာရှိနိုင်ပါတယ်အဲ့ဒီလူ့ခွင့်ရေးကော်မရှင်ဥပဒေမှာကျွန်တော်လက်လက်စွာဆောင်ရမ်းနိုင်တယ်လို့ဖော်ပြထားပြီးတိုင်းအောင်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကြောင့်လာသူတို့တောင်းရတဲ့အခက်အခဲတွေရှိနိုင်ပါတယ်အဲ့တော့ကျွန်တော်အနေနဲ့ကတော့လူ့ခွင့်ရေးကော်မရှင်ရဲ့ဆောင်ရွက်လုပ်ကြနေတဲ့အပေါ်မှာသစ္စာပြောသလိုပဲလူတွေလည်းပြောင်းဖို့လိုပါတယ်ကျွန်တော်တို့နောက်တစ်ခါအဲ့ဒီဆောင်ရွက်နေတဲ့စွမ်းဆောင်ကြီးလည်းပြုတ်တက်လာအောင်အပြောင်းလဲတွေဖြစ်လာအောင်ကျွန်တော်တို့အပြောင်းလဲတွေလို့လုပ်ဖို့လူတွေဆိုတာတော့ကျွန်တော်သဘောတူပါတယ
်ဟုတ်ကဲ့ဟုတ်ပြောမယ်ဆိုရင်တော့ဒီကော်မရှင်နဲ့ပတ်သက်တယ်ဆိုရင်တော့လူရောမူရောပြောင်းဖို့လိုနေတာပေါ့နော
်ဟုတ်ပါပြီ
ဟုတ်ကဲ့ဆိုတော့ကိုအောင်မျိုးမင်းကိုလည်းကျွန်တော်မေးချင်ပါတယ်ဆော့ဆော့ကဒီဥထိပ်ဦးကိုကျွန်တော်မေးတယ်မေးခွန်းပါပဲနိုင်ငံတကာအစဒီမြန်မာနိုင်ငံရဲ့လူ့ခွင့်ကိစ္စဆိုတော့ဟိုဘာကိစ္စပြောပြောနိုင်ငံတကာနဲ့ပတ်သက်လို့ရှိရင်ဒီကိစ္စကထောက်ထောက်ပြခံနေရတဲ့ကိစ္စဖြစ်တော့ဒါကိုကင်တွယ်ဆောင်ရွက်ရတဲ့အမျိုးသားလူ့ခွင့်ကော်မရှင်ရဲ့အခန်းကဏ္ဍကိုဟိုကျန်တဲ့ဒီအစိုးရဘက်နေသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေအပိုင်းမှာဘယ်လောက်ထိဒီအမျိုးသားကော်မရှင်ရဲ့အခန်းကဏ္ဍကိုလေးလေးလေးနဲ့သဘောပေါက်ကြရဲ့ပေါက်ကြပါရဲ့လားပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဟိုလူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့ဒီနိုင်ငံတကာဆွဆွဲခံနေရတဲ့ကိစ္စတွေကိုဟိုတံပြန်မှုဖွင့်ထားတဲ့အဖွဲ့အစည်းလို့များသဘောထားနေကြသလား။ကိုအောင်မျိုးမင်းဒီလိုဖွင့်စည်းရရတဲ့မှာလဲကိုအောင်မျိုးမင်းထိတွေ့ဆက်ဆံနေတော့ဘလို့နားလည်ထားလဲခင်ဗျ။ဟု
တ်ကဲ့ခုနဆရာဦးထေးဦးပြောသလိုပါပဲ။ဒီလူခွင့်ရေးကော်မရှင်မှာဘလို့လောက်အောင်လဲဆိုရင် mandate ကလူခွင့်ရေးကော်မရှင်ရဲ့ဥပဒေပေါ်မူတည်ပါတယ်။သူတို့ခေါ်နေတဲ့ enabling law ပါ။အဲ့ဒီမှာသတ်မှတ်ထားတဲ့လုတ်ပိုင်ခွင့်အတိုင်းပဲလုတ်ပိုင်ခွင့်ရှိသေးတယ်။အဲဒီဥပဒေကြားထဲမှာလုတ်ပိုင်ခွင့်တွေမှာတချို့နေရာအားနည်းချက်တွေဖြစ်နေတယ်။ဥပမာကျွန်တော်အဂတိလိုက်စာရေးတိုက်ချဲ့ရေးကော်မရှင်နော်ဒါလည်းလူ့ခွင့်ရေးကော်မရှင်ကျွန်တော်နိုင်ငံတော်အဆင့်ကော်မရှင်နှစ်ခုပါ။ဒါပေမဲ့အဂတိလိုက်စာရေးတိုက်ချဲ့ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုကိုလုပ်နိုင်တယ်။လုပ်နိုင်လို့ရှိရင်တွေ့လို့ရှိရင်သူတို့ကိုယ်တိုင်ကဥပဒေအရတရားစွဲနိုင်တဲ့အနေအထားမျိုးရှိတယ်။အဲဒါအကြောင်းမလို့အခုဆိုရင်အဂတိလိုက်စာမှုတိုက်ချဲ့ရေးကော်မရှင်ရဲ့လုတ်ပိုင်ခွင့်နေလုတ်နိုင်တဲ့အနေအထားကိုလူတို့ကပုံရော့ article လာသလိုဒီငါးကြီးကြီးတွေလည်းဒီနေ့တုံ့လောက်လာရှိတယ်။ဒါပေမဲ့လူ့ခွင့်ရေးကော်မရှင်ရဲ့လုတ်ပိုင်ခွင့်နေမှာကဘာလဲဆိုတော့ သူတို့ကစာတိုင်းပုံဆိုတဲ့သဘောမျိုးပဲရှိနေတယ်။တိုင်ချမှုလာလို့ရှိရင်သူတို့လက်ခံမယ်။လက်ခံပြီးလို့ရှိရင်တကယ်လို့သူတို့ကဒါလူခွေချိုးဖောက်မှုလို့သတ်မှတ်တယ်ဆိုရင်တက်ဆိုင်ရာဝန်ကြီးဌာနသဘောအစိုးရကိုသူတို့ကဒီကိစ္စနဲ့ပတ်သက်လို့မေးမြန်းလာရဲအကြံပြုတာရဲဒါပဲလုပ်လို့ရတယ်။အဲဒီတော့တချို့ဒီလိုမျိုးကြောင်းလဲခြင်းနဲ့စိတ်မရှိတဲ့သူတွေနောက်တစ်ခါဒီလိုမျိုးကော်မတီရဲ့လုံကော်မရှင်ရဲ့လုံပိုင်ခွင့်အားနည်းမှုပေါ်မှာပြိတ်ပြီးတော့အထင်မသေးတဲ့အထင်သေးတဲ့သူတွေကဘာဖြစ်လာလဲဆိုတော့ငါတို့ဘာမှမပြန်ပြောလဲသူတို့ဘာမှမလုပ်နိုင်ပါဘူးကွာဆိုရဲအထင်သေးစိတ်ကြီးရှိလာတယ်။အဲတော့ပါဝါချင်းအားနည်းနေတဲ့ချက်တစ်ခုဖြစ်တယ်။အဲတော့ကျွန်တော်တို့ပြောချင်တာတခုကဒီကော်မရှင်ကအမှန်တော့ကျွန်တော်တို့ကသူတို့မှာတရားဥပဒေကိုဝင်ရောက်ဆက်ပြလို့မရအောင်စီရင်ချက်ကတော့တရားရုံးသွားရမယ်။ဒါပေမဲ့သူတို့ရဲ့လုံပိုင်ခွင့်အတိုင်းပြန်လည်ပြီးတော့တင်ပြလိုက်တဲ့အခြေအနေမျိုးမှာသတ်မှတ်ထားရတဲ့30အတွင်းမလာတာအတိအမှတ်တော့မပြည့်တဲ့ဟာမျိုးဆိုရင်တော့အဲ့ဒီလိုမျိုးကိစ္စကိုဒီကက်ပုံမှုမြင်မာတဲ့နိုင်ငံတော်သမရဖြစ်ဖြစ်ဖွဲ့စည်းထားတဲ့ဒီနိုင်ငံတော်အတိုင်းမြင်ခံမဲ့ဖြစ်ဖြစ်သူတို့ကိုထပ်ပြီးတော့တိုင်ကြားပြီးတော့ဒီလိုမျိုးပြက်ကွက်မှုကိုအရေးယူပေးပါလို့လှုပ်ဆောင်တဲ့ကိစ္စတစ်ခုမှမရှိတဲ့အတွက်အစိုးရဝန်ကြီးဌာနတော်များကလူ့အခွင့်အရေးကော်မရှင်ဆိုရင်ပြိတ်ပြီးတော့အထင်မကြီးတာမလေးစားတဲ့ဟာဖြစ်တယ်လို့ကျွန်တော်ထောက်ပြချင်မှရှိပါတယ်
โอเคกอมมิซุนนี่อ่ะเจซุบาสรุปอกูเจนเราซุนนี่นี่ในเฉยมาเว้ยเจนเราดี Facebook ปอมมาไดไอเจนเราอ่ําแช่ไปนี่แม่แช่ติชูก็เลยเว้ยพอปะเจมาเลยตูก็รออูตู้ဆိုเลยอกောင်းเนี่ยบาตูก็รอเมียนมาနိုင်ငံมาลุกขึ้นဆိုတာမရှိပါဘူးတဲ့ထင်းတို့လုံနေကြတယ်ထင်းတိုင်းကျဲနေကြတာပါဆိုရေးပါတယ်နောက်တူก็รออาร์ไคมีก็ยะไคนาฉีဆိုပြီးတော့အကောင်းပါตูก็รอลุกขึ้นရေးဆိုတော့เมียนมาနိုင်ငံมาစစ်တက်ကပဲအခွင့်ဒုက္ခလုံနေတာတဲ့ပြည်သူလူလူก็รอลุกขึ้นရေးချုပ်ပေါက်ရင်ချုပ်ပေါက်ခံနေရတာပါပဲဆိုပြီးတော့ဟောရေးပါတယ်နောက်တူก็လည်းအလားတူပါပဲဟိုပြည်သူလူထုတွေကိုတိုင်းရင်းသားတွေကိုအမျိုးမျိုးလှုပ်ချင်တယ်လို့လုပ်နေတာပါဆိုပြီးတော့ရေးပါတယ်ဆိုတော့ဒီလူခွင့်ရေးကော်မရှင်နဲ့ပတ်သက်လို့အားမရတဲ့အမြင်တွေကပုံများနေတယ်လို့ဆိုရမှာပါနောက်ထပ်ကျွန်တော်တို့ဒီအီးမေးလ်နဲ့ပေးပို့ထားတဲ့စာတွေကိုလည်းပဲတစ်လက်စာတွေပေါ်ပြချင်ပါတယ်တူကတော့အာ Hugh Home လို့ထွက်ရမယ်ထင်ပါတယ်သူစာကိုမဆုမွန်ပဲဖတ်ပြပေးပါအောင်ခင်ဗျ
မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကိုကျွန်တော်အနေနဲ့မြောက်ပြစံတောင်းအဆင့်လောက်သားမြင်ပါတယ်ဗျာဘာဖြစ်လို့လဲဆိုတော့သတင်းစာတွေနဲ့လူခွေကော်မရှင်အနေနဲ့လူခွေကျူးလွန်ခံရမှုတွေပေါ်အထောက်အထားနဲ့တကွတင်ပြလာပါကသက်ဆိုင်ရာဌာနများနဲ့ညှိနှိုင်းဆောင်ရွက်ပေးပါမည်ဟုဖော်ပြပါရှိလာသဖြင့်ကျွန်တော်တို့မှအာကိုတကြီးနဲ့စားလိုက်ကနေတဆင့်အမြန်ချောပို့နဲ့ကျွန်တော်တို့ရဲ့တောင်ကြီးမြို့နဲ့အေးတာယာမြို့တစ်တိဆောက်တဲ့အချိန်1990ခုနှစ်စစ်အစိုးရကာလဥယျာဉ်ချမ်းမြေ 14.28 ဧကအားဥပဒေမဲ့မတရားသိမ်းဆီးခံရမှုအပေါ်တင်ပြခဲ့ရာတလားခန့်ကြာပြီးတဲ့နောက်လူကိုယ်တိုင်ရန်ကုန်ကိုဆင်းပြီးတော့လူခွေကော်မရှင်ရုံးကိုတွားရောက်စုံစမ်းခဲ့ရာစာကိုလက်ခံရရှိကြောင်းနဲ့မှတ်တမ်းအဖြစ်ထိမ့်သိမ်းထားရှိမည်ဖြစ်ကြောင်းပြောလာပြီးတာဝန်ရှိလူကြီးများနဲ့တွေ့ဆုံခွင့်မပေးခဲ့ပါဆိုလိုချင်တာကလူခွေကော်မရှင်အနေနဲ့လေယာဉ်သိမ်းဆီးခံရမှုနဲ့ပတ်သက်ပြီးလုပ်ပိုင်ခွင့်မရှိတာလားဒါဆိုလဲဘာကြောင့်သတင်းစာတွေနဲ့မစားရဝါခမန်းထဲ့ကျညာနေသေးလဲဗျာကျွန်တော်တို့ပြည်သူလူထုမှာအချိန်ကုန်ငွေကုန်နေဗျကျွန်တော်တို့မှာသိသိခံဥယျာဉ်ချမ်းမြေနဲ့ပတ်သက်လို့1984ခုနှစ်ကနေ1989ခုနှစ်သိသိခံရစဉ်ကာလအထိနိုင်ငံတော်ကိုပေးသွင်းထားတဲ့သီးနှံခွန်မြေခွန်ပြေစာများပြည့်စုံစွာရှိနေပါတယ်ဥပဒေမဲ့လေယာဉ်မြေအသိခံရတာကိုလူခွေချိုးဖောက်ခံရမှုလို့မယူဆရင်ဘယ်အရာတွေကများလူခွေချိုးဖောက်မှုများဖြစ်ပါတလေခမားလို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်စာတစ်စောင်လဲတလက်စာလဲပေါ်ပြချင်ပါတယ်။သူကတော့မိထီလာမျိုးကဥစိန်မောင်မှာကိုရန်နိုင်မဲ့ဖတ်ပြပေးပါဦးခင်ဗျာ
။လူခွေကောင်ရှင်ကနှစ်ပတ်လည်အစည်းအခမ်းအနားကိုလွတ်တော်မှာထင်ပြခဲ့ပါတယ်။ထိုးတန်မှုတချို့ရှိသလိုအားနည်းချက်များလည်းရှိနေသေးတယ်လို့သုံးသပ်ဝေဖန်ခဲ့ကြပါတယ်။အဲ့တော့ဒီနေရာမှာဥရေစိုးမိုးရေးကိုပြောစရာဖြစ်လာပါပြီ။လူခွေနဲ့ပတ်သက်လို့ဥရေပြဋ္ဌာန်းတာတွေကုလသမဂ္ဂရဲ့လူခွေဆိုင်ရာဗရင်းငယ်စာတမ်းတွေရှိပါတယ်။လူခွင့်ကော်မရှင်ကဒီဥရီတွေကိုသုံးဆွဲပြီးလူခွင့်ပြဿနာတွေကိုကြိုတင်ကာကွယ်ဖို့ဖြေရှင်းပေးဖို့ရာသီနဲ့အခွင့်အရေးတွေရစေဖို့လုပ်နေပါတယ်။သို့တော်လည်းအချို့သောအာဏာပိုင်အဖွဲ့အစည်းတွေကမိမိတို့အလိုကျဖြစ်စေရေးအတွက်တားဆီးဟန်တာတွေလုပ်ကြတဲ့အတွက်ကော်မရှင်ရဲ့လှုပ်ဆောင်မှုအားနည်းဖို့ဖြစ်လာရပါတယ်လို့ဆိုရမှာဖြစ်ပါတယ်။ထင်သာမြင်သာဖြစ်စဉ်တချို့ကိုတင်ပြရရင်ဖန်စီထိန်းသိမ်းထားစဉ်မှာရာသီနဲ့အခွင့်အရေးတွေမရဘဲတည်ဆုံးသည့်အထီးပြုကျင့်ခံရမှုတွေမှာတော်ဝင်ရှိသူကိုအာဏာပိုင်များကအရေးမယူအကာအကွယ်ပေးနေတာတွေကိုကော်မရှင်ကအစိုးရထံတင်ပြပြီးထိရောက်စွာအရေးယူပေးနိုင်ခြင်းမရှိတာတန်ငယ်မတိန်မှုတွေလိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေမှာလည်းတရားလိုများရဲ့ရပိုင်ခွင့်များကိုဥပဒေကြောင်းအရအပြေးဝရနိုင်ဖို့ တရားရေးဌာနနဲ့တင်းတင်းလျောက်ပတ်စွာညှိနှိုင်းဆောင်ရွက်ပေးနိုင်ခြင်းမရှိတာတွေကိုတွေ့နေရပါတယ်။ဒါတွေကိုအလေးထားကင်တွယ်ဖြေရှင်းရပါမယ်။ကျန်တဲ့လူခွေဖောက်ပြက်ကျူးလွန်မှုဆုံးရှုံးနေတာဇေမှုတွေမှာလည်းဒီလိုမျိုးတွေမဖြစ်အောင်တောင်းရှိအဖွဲ့အစည်းများနဲ့အချိန်နဲ့တပင်းညှိနှိုင်းဆောင်ရွက်ဖို့လိုပါမယ်။ကူညီဖို့လိုအပ်တာကိုလည်းကူညီသွားမှာဖြစ်ပါတယ်။ဒီလိုဆောင်ရွက်မယ်ဆိုရင်တရားဥပဒေစိုးမိုးရေးအပိုင်းကိုလည်းအထောက်အကူပြုပေးရရောက်ပါလိမ့်မယ်။ဒါကြောင့်လူခွေကောင်ရှင်အတောင်းအရှိဆုံးအဖွဲ့အစည်းအနေနဲ့နိုင်ငံတော်အစိုးရနဲ့ရောနိုင်ငံကလူခွေကာကွယ်မှုဖွဲ့စည်းများနဲ့ပါဆက်သွယ်လက်တွဲပြီးအဖြစ်စီအဟန့်တားများကိုကြော်လွှားဆောင်ရွက်နိုင်ရေးကိုဆောင်ရွက်တင်ကြောင်းဆွေးနွေးအပ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါတော့မိတ်လာမျိုးကဥစိမ့်မောင်ပါဆိုတော့ရေဝေးချုပ်လိုက်မယ်ဆိုရင်ဆက်စွာတော်တော်ရှင်နေ Facebook မှာပြောထားတာတွေရောဆိုလို့ရှိရင်တော့ commission ပေါ်မှာဟိုတိုးတက်မှုတချို့မြင်ရတယ်လို့ပြောပေမဲ့လည်းအားမလို့အားမရဟိုသဘောထားတွေကိုအထင်ရှားတွေ့ရပါတယ်ဟိုနောက်တချို့ဆိုလို့ရှိရင်ယုံကြည်မှုတော်တော်အားနည်းနေတဲ့အပိုင်းတွေရှိပါတယ်ဆိုတော့ဒီနေရာမှာစောစောဦးထေးဦးတို့ဟိုကိုအောင်မျိုးမင်းတို့လည်းဆွေးနွေးသွားတဲ့အထက်မှာပါပါတယ်ဒီကော်မရှင်နေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်နိုင်တဲ့အပိုင်းတွေဟိုဟိုအားရစရာဆိုတဲ့အပိုင်းမျိုးပြောပါတယ်ဒါပေမဲ့တခုရှိတာပေါ့လေတချို့ဝေဖန်နေကြတာမျိုးရှိပါတယ်ဟိုအထူးသဖြင့်ဥမာတခုအနေနဲ့ဟိုတိတ်မကြခင်ကဒီရခိုင်ပြည်နယ်ကြောက်တမ်းမှာဖြစ်ခဲ့တဲ့ဖြစ်စဉ်မျိုးပါဟိုထိမ့်သိမ်းခံရတဲ့ထက်ရှစ်ယောက်တိတ်ဆုံးတဲ့ဖြစ်စဉ်မှာဒီတပ်မတော်ကဖြစ်ရှင်းချက်အတိုင်းပဲကော်မရှင်ကရက်တည်တယ်ဆိုပြီးတော့ဝေဖန်တာမျိုးတွေလည်းရှိပါတယ်ဆိုတော့ဥမာဒီလိုဖြစ်စဉ်မျိုးတွေမှာရောတကယ်ကော်မရှင်နေနဲ့ပြည်ပြည်ဝဝစုံစမ်းစစ်ဆေးနိုင်ခဲ့တယ်လို့ပြောနိုင်သလားဆရာဦးထေးဦးရင်ဆွေးနွေးပေးပါခင်ဗျာ
ကျွန်တော်တို့လုံးဝဟိုမမြော်လင့်ပါဘူးနော်ဒီလိုပါစုံစမ်းစစ်ဆေးခြင်းရနိုင်တယ်လို့ကျွန်တော်တို့မမျှော်လင့်ပါဘူး။ဒါပေမဲ့အဲဒီဘလို့စုံစမ်းစစ်ဆေးလဲဆိုတဲ့ကိစ္စလေးကိုကျွန်တော်တို့ကခုတစ်ခါမသိရသေးပါဘူး။ဒါကနောက်နှစ်အချိန်ခံစားကြမှသိလာမယ်အနေထားလေးပါ။အဲ့တော့ကျွန်တော်အနေနဲ့တော့လေဒီနေ့လေးပြောချင်တာကတော့အခုသွားပြောတဲ့အားနည်းတယ်အားနည်းတယ်ဆိုတဲ့ဟာလုပ်ပိုင်ရေးရှိတဲ့အစိုးရနေပြီးတော့အခုစက်မှတ်ထားတဲ့ပေးထားတဲ့ဥပဒေအခွင့်အရေးတွေတဲကနေပြီးတော့ဖြစ်ရောက်အောင်ဟလာဘလို့လုပ်မယ်အဲ့ဒီလူတွေချိုးဖောက်ခံရတဲ့လူနောက်ဆုံးဟလာဘလို့လုံနိုင်လဲဆိုတဲ့အဖြစ်ကိုမီဒီယာပြလုံမယ်အများပြည်သူသိအောင်သတင်းစာရှင်းပွဲနဲ့ကျွန်တော်တို့ဒီလူတွေကိုဘလို့ချိုးဖောက်ခံရတယ်ဘယ်အဖွဲ့အစည်းဘယ်ဒီဌာနကနေတာဝန်ရှိတယ်ဆိုတာတွေကိုကျွန်တော်သတင်းစာရှင်းပွဲလုပ်ပြီးတော့အဲ့လိုလုံမယ်ဆိုရင်တော့ကိုယ့်ရဲ့လက်မှိုက်ဝန်ကိုအသုံးချပြီးတော့ခေါ်ထုတ်မယ်ဆိုတော့ခုတည်းပို့ပြီးတော့ကြည့်အောင်လုပ်မယ်လို့ကျွန်တော်တော့ပြောနေပါတယ်
โอเคสรุปกูเอาမျိုးမင်းအမြင်ရောခင်ဗျာကျွန်တော်တို့ဟိုဒီကြောက်တန်းကိစ္စမှာဆိုလို့ရှိရင်ဒီဟိုတက်မတော်ထုတ်ပြန်ခြင်းနဲ့ဟိုတိတ်မကွာဘူးဆိုပြီးဝေဖန်မှုတွေလည်းခံခဲ့ရပါတယ်ဆိုတော့ဒီလိုစုံစမ်းစစ်ဆေးမှုတွေပေါ့လေမာဘယ်လိုပြောလဲဆိုတော့ဟိုလွတ်လွတ်လပ်လပ်မရှိဘူးဆိုတဲ့အမြင်မျိုးတွေပေါ်လာတာရောစောစောကပြောသလိုပေါ့လေဟိုကျွန်တော်တို့ဒီဖွဲ့စည်းထားတဲ့မူရောက်လားဒါမှမဟုတ်ကော်မရှင်ထဲမှာပါနေတဲ့လူတွေရောက်လားဘာတွေရောက်ဖြစ်ရတာလဲကိုအောင်မျိုးမင်း
ဟိုကျွန်တော်တို့ကဒီစုံစမ်းစစ်ဆေးမှုတိုးတက်လာတဲ့ဆိုတာကအရင်ကမလုပ်ခဲ့တဲ့အချိန်မျိုးမှာအခုလုပ်လာတာကိုပြောတာပါ။ဒါပေမဲ့ဘယ်နေရာမှာအားနည်းချက်ရှိလဲဆိုတော့စုံစမ်းစစ်ဆေးမှုကခုနပြောသလိုတကယ်တမ်းအမှန်တကယ်တွေ့ရှိတဲ့အချက်တွေဘက်ပေါင်းစုံနဲ့စင်ရင်သုံးသပ်မှုအပိုင်းတွေအားနည်းနေရာတွေ့ရတယ်။ဒါတကမှဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုမျိုးလှုပ်ဆောင်တင်ပါလဲဆိုရဲအကြံဉာဏ်ပေးချက်တွေကအကျန်းကိုအားနည်းတယ်။ဥပမာဘသူတွေမှာတာဝန်ရှိတဲ့အတွက်ဒါကိုဆက်လက်ပြီးလှုပ်ဆောင်ပေးပါဒီနေရာမှာဘသူတွေကကျူးလွန်နေဆိုတော့တိပါလေဆိုရက်အချက်မျိုးမပါဘဲနဲ့တာမန်ကိစ္စတာမန်ရေးကိစ္စမှာအမှုတည်သားသလိုဘာမှခိုင်ခိုင်လုံလုံမရှိတဲ့အချက်တွေပါနေတာအဲ့ဒါကကျွန်တော်တို့လည်းတကယ်အားမရပါဘူးအမှန်တော့လူ့ခွင့်ရေးကော်မရှင်ဆိုတာလူ့ခွင့်ရေးကိုဘသူပဲချိုးပေါက်ချိုးပေါက်ဘသူပဲချိုးပေါက်ချိုးပေါက်ခံရလူ့ခွင့်ရေးကိုပဲဥတည်ပြီးတော့လူ့ခွင့်ရေးရှုထောင့်နဲ့သုံးသပ်ပြီးတော့အမှန်တရားချက်ကစ်ပေါ်ပေါက်ရေးအတွက်လှုပ်ဆောင်ရတဲ့အရာမျိုးဖြစ်တယ်ဒါပေမဲ့ကန်စိုးစွာနဲ့ပဲပြင်ပြလာတဲ့တွေ့ရှိချက်တွေအကြံပေးချက်တွေကအရင်ကဟိုအားနည်းနေတွေ့ရတယ်အထူးသဖြင့်စစ်တပ်နဲ့ပတ်သက်ပြီးတော့ဖြစ်လာတဲ့ကိစ္စမျိုးဆိုလို့ရှိရင်စစ်တပ်ကထုတ်ပြန်ချက်ကိုပဲပြန်ပြောတာမျိုးတွေတက္ကသိုလ်တိုင်းရင်းသားဒေသမှာဖြစ်တဲ့ကိစ္စမျိုးတွေဆိုလို့ရှိရင်လည်းပြည်ပေါင်းစုံပါဝင်အောင်တွေ့ဆုံတာမဟုတ်ဘဲနဲ့ဒါဖြစ်ရောဖြစ်စင်မှာဆိုတဲ့ကြေညာချက်တွေကလူ့ခွင့်ကော်မရှင်နေရဲ့ဒီလူ့ခွင့်ပေါ်မှာရက်တိချက်အားနည်းတယ်လို့ကျွန်တော်ပြောချင်တယ်တခါခုကကျွန်တော်တို့မှာတခါတည်းတက်လို့ရှိရင်လူ့ခွင့်ကော်မရှင်ကိုယ်တိုင်ကလောက်တာကိုပဲပြပြီးတော့ကြီးရောက်မှုကိုမပြချင်တဲ့သဘောမျိုးလားဖြစ်ဖြစ်ချက်ဖြစ်ခုနကပြောသလိုမရလို့ပါလေဒါပေမဲ့ကြောင်းလို့မရဘူးဆိုတော့သဘောမျိုးကိုပဲကြားရင်လည်းဝန်းချသလားတခါလေကျွန်တော်တို့အဲ့လိုစဉ်းစားမိတယ်အဲ့တော့လူတွေပေါ်မှာလည်းမူတည်ပါတယ်နောက်တစ်ခါမှာလူ့ခွင့်ကော်မရှင်ကပြောမယ်ဆိုရင်လူ့ခွင့်ကောင်စင်တက်ပြီးမဲ့တိုင်းပြည်မှာရှိနေသောအရန်ကိုအင်အားကြီးနေသော institution တွေကိုကျော်ဖို့အတွက်ခက်ခဲနေကြတဲ့သဘောမျိုးလည်းတွေ့နေရပါတယ်
ဟုတ်ကဲ့ပ ပင်နယ်ဆွေးနွေးပေးခဲ့တဲ့ဒီညီမညာရင်းမြန်မာထားရတာဦးအောင်မျိုးမင်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးထေးဦးကိုရိုင်းပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့တောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လွေဦးစီစဉ်ထုတ်လွှင့်ခဲ့တဲ့စနေညဓာတ်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။ VOE ရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကန်တွေကိုအင်ကာနဲ့စနေညတိုင်းတစ်ပတ်ကိုနှစ်ကြိမ်နားဆင်နိုင်ပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA American တန်ကနေခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမိနစ်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 kHz 1.835 လိုင်းဒိုမီတာ19 kHz 15113ညလိုင်းဒိုမီတာ41 kHz 0339ငါတို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ရဲ့ internet ဆက်မျက်နှာကနေပြီးတော့နားဆင်ခြင်းလဲ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်ကျမတို့ VOA ကိုဝေဖန်အကြံပေးခြင်းနဲ့နားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့ရဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာရိတ်လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ် 855 ဖြစ်ပါတယ်ရှင်အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင
်နိုင်ငံချိုင်းဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူခေါင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဆာကရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံပြီးဌာနေပြန်ရေးစတင်ဆွေးနွေးနေပါတယ်။မနေ့စနေနေ့တုန်းကတော့ကုတုပလောင်ဒုက္ခသည်စခန်းမှာဒုက္ခသည်ခေါင်းဆောင်နေနဲ့တွေ့ဆုံပြီးဒုက္ခသည်တွေကနိုင်ငံသားဖြစ်ခွင့်ကိုတောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်ကယထာပူရာယုံတစ်ခုအတွင်းစနေနေ့ကထောင်နဲ့ချီတဲ့ဆန္ဒပြသူတွေကိုရှင်းလင်းဖို့ရဲတပ်ဖွဲ့ကမျက်ရည်ကိုဘုံးတွေပစ်သွင်းပြီးအတင်းစီးနဲ့ဝင်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလူရန်ကားတချို့ရဲ့အကြမ်းဖက်တိုက်ခိုက်မှုကိုရဲဘက်ကတုံ့ပြန်ကင်တွယ်ဖို့နှိမ့်ကွေးခဲ့တယ်ဆိုပြီးဆန္ဒပြသူတွေကခွင့်ပြုချက်မရှိဘဲချီတက်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ဒီနှစ်ကုန်ပိုင်းမှာကျင်းပမဲ့ဒေသဆိုင်ရာရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့သူတချို့ကိုကိုယ်စားလှယ်လောင်းစည်းရင်းကဖိရှားလိုက်တဲ့အတွက်ရုရှားနိုင်ငံမော်စကိုမြို့တော်မှာစနေနေ့ကဆန္ဒပြပွဲတွေဖြစ်ခဲ့ပြီးလူတစ်ထောင်ကျော်ကိုရဲတွေကဖမ်းဆီးလိုက်ပါတယ်။ခွင့်ပြုချက်မရဘဲမော်စကိုမြို့နယ်မှာလုပ်တဲ့ဒီဆန္ဒပြပွဲတွေကလူတစ်ထောင်ကျော်ကိုပုံမှန်အမျိုးမျိုးနဲ့ဖမ်းဆီးခဲ့တဲ့အကြောင်းရုရှားရဲတွေက TASS နဲ့ RIA Novosti သတင်းဌာနတွေကိုပြောဆိုထားပါတယ်။ Honduras နိုင်ငံသား Marvin Rabia Martinez ကိုသူဇနီးနဲ့ခုနှစ်လအရွယ်ကလေးငယ်တို့ရှေ့မှာပဲ American လွှဲမှုကြီးကြပ်ရေးနဲ့အောက်ခွန်ဌာနတာဝန်ရှိသူတွေကဖမ်းဆီးခဲ့ပါတယ်။အခုချိန်ထိတော့ဇနီးနဲ့မိသားစုဝင်တွေနဲ့တွေ့ဆုံခွင့်မရသေးပါဘူးရှင်။
ဇူလိုင်လ28ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရမန်ဖြစ်ပါရရှင်ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.